Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇန်နဝါရီလ24ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မှုပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဒီသမ္မတလုတ်ပိုင်ခွင့်နဲ့ကိစ္စရပ်တော်တော်များများကိုပြင်ဆင်ဆောင်ရွက်နေပါတယ်။ဒါကဒီအမေရိကန်နိုင်ငံသားရေးဝန်ကြီးသစ်အဖြစ်ခန့်အပ်ဖို့ရာထားခံရတဲ့သူကိုဒီအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကနေပြီးတော့အတည်ပြုလိုက်ပါတယ်။ဒီလိုမျိုးသတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ဒီသမ္မတသစ်ဒေါ်နယ်ထရမ့်ကသမ္မတရဲ့လုတ်ပိုင်ခွင့်အာဏာကိုသုံးပြီးပစိဖိတ်ရဝင်းနိုင်ငံများကုတ်သွဲရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ညွှန်ကြားလိုက်တဲ့အကြောင်း
This executive action ushers in a new era of US trade policy in which the Trump administration will pursue bilateral trade opportunities.
အင်ပြူရောပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။တစ်ဆက်တည်းသမ္မတသစ်ကနိုင်ငံခြားရေးဝန်ကြီးအဖြစ်အစိုးတင်သွင်းခံရသူတီလာဆန်ဟာနိုင်ငံခြားရေးဝန်ကြီးဖြစ်ဖို့တည်ကြသလောက်ဖြစ်နေပါပြီ။တခါငြိမ်းချမ်းရေးရဖို့အတွက်ပူးပေါင်းအပြေရှားဖို့ကြအတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်ဆဲရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့မနေ့ကတွေ့ဆုံခဲ့ကြတဲ့အခြေအနေကိုလည်းကြားကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကကြေညာပေးပါမယ်ရှင
်။အမေရိကန်သမ္မတသစ်ဒေါ်နယ်ထရမ့်ကသမ္မတတာဝန်ထမ်းဆောင်တဲ့ပထမဆုံးသတင်းပတ်အစမှာပဲဒီသမ္မတလုတ်ပိုင်ခွင့်အာဏာနဲ့ကိစ္စရပ်တော်တော်များများကိုပြင်ဆင်ဆောင်ရွက်နေပါတယ်။အမေရိကန်အပါအဝင်နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ Pacific ရဝန်းနိုင်ငံများကုံသွေးရေးသဘောတူညီချက် TPP တွေကနေပြီးတော့အမေရိကန်နှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကဒီသမ္မတလုတ်ပိုင်ခွင့်အာဏာနဲ့ညွှန်ကြားခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်2009ခုနှစ်မှာညှိနှိုင်းသဘောတူညီမှုရခဲ့တဲ့ TPP ကုံသွေးရေးသဘောတူညီချက်ကိုလွှတ်တော်အမတ်တော်တော်များများကန့်ကွက်ခဲ့ကြလို့အမေရိကန်လွှတ်တော်မှအတည်ပြုချက်တော့မရခဲ့ပါဘူး။အမေရိကန်အတွက်အကျိုးမရှိတဲ့သဘောတူညီမှုအစားအမေရိကန်လုပ်ငန်းတွေကိုရှေ့တန်းတင်တဲ့နှစ်နိုင်ငံအပြန်အလှန်ကုံသွေးရေးသဘောတူညီမှုတွေရအောင်လုပ်သွားမယ်လို့အင်ပြူရောပြောခွင့်ရသူရှွန်စပိုက်ဆာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တခါဒီပဋိသင်္ဓေဖြတ်ချမှုနဲ့ဒီကိစ္စဆိုင်ရာသတင်းအချက်အလက်တွေကိုပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေအတွက်အမေရိကန်အစိုးရကငွေကြေးထောက်ပံ့နေတာတွေကိုတားမြစ်တဲ့ဥပဒေပြန်လည်သတ်မှတ်ဖို့ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။သူအရင် Republican သမ္မတတွေတုန်းကလည်းဒီတားမြစ်ချက်ကိုအခုလိုပဲဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်မှာကတိပြုခဲ့တဲ့အတိုင်းအစိုးရအသုံးစရိတ်လျှော့ချဖို့အတွက်အစိုးရဝန်ထမ်းတွေခန့်အပ်မှုကိုလည်းရပ်ဆိုင်းထားရတဲ့အတွက်ကိုလည်းသမ္မတကအမိန့်ထုတ်ခဲ့ပါတယ်ရှင
်။ Donald Trump ရဲ့ကြမ်းတက်စာကျင်းဆိုပွဲတက်ရောက်အားပေးခဲ့တဲ့ပြည်သက်အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတောက်ကြနေကပြောဆိုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့အင်ဂျူရောပြောခွင့်ရပုဂ္ဂိုလ် Sean Spicer ကသမ္မတကျန်းသစ္စာကျင်းဆိုပွဲတွေအားလုံးထဲမှာဒေါ်နယ်ထရမ့်ရဲ့တန်းသစ္စာကျင်းဆိုပွဲကိုလူကြီးအများဆုံးဖြစ်တယ်ဆိုတာမေးခွန်းထုတ်เสียမလို့ဘူးလို့တင်းနေလာနေမှာထပ်မံပြောကြားလိုက်ပါတယ်ဒေါ်နယ်ထရမ့်ရဲ့ကျင်းကျင်းပွဲကိုဝါရှင်တန် DC မှာလူကိုယ်တိုင်လာရောက်ကြည့်ရှုခဲ့တဲ့သိင်္ဂနန်းရှိတဲ့လူတွေအပြင်လူမှုကွန်ရက်တွေသတင်းဌာနတွေကအွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေကနေကြည့်ရှုအားပေးကြသူတွေအပြင်အမေရိကန်နိုင်ငံအတွင်းကရုပ်မြင့်သံကြားတွေကနေတဆင့်ပြည်သက်ပေါင်းတန်း30ကျော်ကလည်းကြည့်ရှုခဲ့ကြကြောင်းပြောပါတယ်လူကိုယ်တိုင်မဲ့တက်ရောက်လို့ပဲဖြစ်ဖြစ်ကဘာတလွားကနေကြည့်ရှုအားပေးကြလို့ပဲဖြစ်ဖြစ်ဒီကျန်းသစ္စာကျင်းဆိုပွဲဟာကျန်းသစ္စာကျင်းဆိုပွဲအားလုံးနေတဲ့မှာလူအများဆုံးကြည့်ရှုခဲ့တဲ့အခမ်းအနားဖြစ်ကြောင်းရှောင်းစပိုက်ဆာကစနေနေ့နောက်ပိုင်းမှာသတင်းတော်တွေကိုပြောခဲ့ပါတယ်တက်တဲ့အထောက်အထားနဲ့ဘလို့တက်တဲ့အထောက်အထားနဲ့အခုလိုလူအများဆုံးအားပေးခဲ့တယ်လို့ပြောဆိုတယ်ဆိုတော့ကိုသူကပြောဆိုခြင်းမရှိသလိုသတင်းတော်တွေမေးတာကိုလည်းစနေနေ့ကဖြေကြားခဲ့ခြင်းမရှိပါဘူး
American နိုင်ငံသားရေးဝန်ကြီးသစ်အဖြစ်ခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့သူကိုဒီအထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကနေပြီးတော့အတည်ပြုလိုက်ပါတယ်။တနင်္လာနေ့တုန်းကဒီကြားနာမှုအတွင်းမှာရေနံတထေးကြီးဖြစ်တဲ့ Rex Tillerson ကိုထောက်ခံမဲ71မဲကန့်ကွက်မဲ10မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအထက်လွတ်တော်တရားလုံးရဲ့အတည်ပြုထောက်ခံမှုကိုတော့ရရှိဖို့လိုပါသေးတယ်။ Mr. Tillerson ဟာရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတာကြောင့်စိုးရိမ်နေလို့အစိုးရပိုင်းတို့ကပြောခဲ့ကြတဲ့ Republican Party မှဩစာညောင်းတဲ့အထက်လွှတ်တော်အမတ် John McCain နဲ့ Lindsey Graham တို့ကလည်းတင်းငွေနေနေတဲ့ကထောက်ခံမယ်လို့ပြောခဲ့ကြပါတယ်။နိုင်ငံခြားဆက်ဆံရေးကော်မတီထဲမှာပါတဲ့ဒီအထက်လွှတ်တော်အမတ် Marco Rubio ကလည်း Rex Tillerson ကိုထောက်ခံလိုက်ပုံရပါတယ်။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာ Republican အမတ်အရေအတွက်ကဒီမိုကရက်အမတ်အထက်တဦးပိုတာပါတယ်ကော်မတီကြားနာပွဲမှာဒီမိုကရက်အမတ်တွေကတော့ Mr. Tillerson အပေါ်ကန့်ကွက်ပေးခဲ့ကြပါတယ
်သမ္မတအဖြစ်တာဝန်ယူပြီး3ရက်အကြာမှာပဲအမ မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအနေနဲ့ပထမဆုံးတရားဥပဒေအရအကဲဆမှုတွေကိုရင်ဆိုင်နေရပြီဖြစ်ပါတယ်။ CREW လို့အတူကောက်ခေါ်တဲ့ဝါရှင်တန်မှာရှိတဲ့တာဝန်တည်တပ်တည်သူတွေနဲ့ကျင့်ဝတ်သိက္ခာထိန်းသိမ်းရေးမြို့ကန်တွေဖွဲ့စည်းထားတဲ့စောင့်ကြည့်အဖွဲ့ကသူ့ကိုရုံးတင်တရားဆွဲလိုက်ပါတယ်။သမ္မတတည်းရဲ့ကြီးမားလာတဲ့စီးပွားရေးလုပ်ငန်းပိုင်ဆိုင်မှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့နယူးယောက်မြို့မှာတင်းတင်းလာနေကဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ထရမ့်ကတော့အခုလိုဆွဲချက်တင်တာကိုလက်မခံပယ်ချလိုက်ပြီးဒီတရားဆွဲဆိုမှုဟာလုံးဝအခြေမြစ်မရှိဘူးလို့ညင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတအနေနဲ့လွတ်တော်ရဲ့အတည်ပြုချက်မရရှိဘဲနိုင်ငံခြားကအာဏာရှိသူတွေနဲ့အစိုးရတွေထံကငွေကြေးဒါမှမဟုတ်ဒဇိုးလက်ဆောင်တွေကိုလက်ခံခွင့်မရှိပါဘူး။
UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂတွင်မှုချုပ်တဲ့အန်တိုနီယိုဂူတဲရက်စ်ကိုရိုင်းဒီလာနဲ့အမဲရက်တွေမှာကင်တွယ်သွားဖို့ရှိတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။ဘူဇီတောင်မျိုးနယ်မှာရိုဟင်ဂျာမွတ်စလင်တွေအနေနဲ့အစားအသောက်ဝယ်ဖို့တောင်မှအခက်အခဲတွေရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတဲ့သတင်းတောက်တယောက်ရဲ့အမေးကိုဒီအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရသူဖာရန်ဟတ်ကသတင်းစာရှင်းလင်းပွဲမှာခုလိုဖြေကြားခဲ့တာပါ။
We have our concerns about the situation, particularly the situation in Rakhine State, and are raising them up with our
contacts. ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့လဲစိုးရိမ်ပါတယ်။ဒီစိုးရိမ်မှုကိုကျွန်တော်တို့နဲ့ဆက်သွယ်နေတဲ့အောက်ခြေပိုင်းကသူတွေကိုလည်းပြောကြားထားပြီးဖြစ်ပါတယ်။အတွင်းရေးမှူးချုပ်ကိုယ်တိုင်လာမယ့်ရက်တွေအတွင်းဒီကိစ္စကိုကင်တွယ်လိမ့်မယ်လို့ယုံကြည်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နောက်မှပြောစရာထပ်ပေါ်လာရင်လည်းပြောပါမယ်လို့အတွင်းမှူးချုပ်ရဲ့ဒီဒုတိယပြောခွင့်ရသူဖာရန်ဟတ်ကJanuary လ20ရက်တောက်ချက်နေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာပါကုလသမဂ္ဂတွင်မှုချုပ်ဟောင်းဘန်ကီမွန်းနဲ့အတူတာဝန်ပြီးဆုံးသွားတဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပါတ်နိုင်ငံမှာအတွင်မှုချုပ်တက်ကလူသစ်ထက်မှန်ခန့်အပ်နိုင်မှုလဲစူးစမ်းနေဆဲဖြစ်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယာဟီလီကတော့စနေရက်ကြာမြန်မာနိုင်ငံခရီးစဉ်ကိုပြီးခဲ့တဲ့တောက်ချက်နေတုန်းကပဲအဆုံးသတ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်မှာရောဒီတိုက်ခိုက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်ထဲမှာပါစစ်တပ်ရဲ့ကင်တွယ်ပုံတွေဟာကျန်းတက်နေလို့မစ္စယာဟီလီကပြောကြားပါရယ်ရခိုင်ပြည်နယ်ထဲမှာလက်နက်ကင်တိုက်ခိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာပါရခိုင်ပြည်နယ်ကမွတ်စလင်တွေအရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးတော့မှ OIC အစ္စလာမ်နိုင်ငံများအဖွဲ့အထူးအစည်းအဝေးပွဲကို January 19ရက်နေ့မှာခေါ်ယူကျင်းပပါမလေးရှားကနေပြီးတော့ခေါ်ယူကျင်းပပါတယ်အင်ဒိုနီးရှားနိုင်ငံကတော့ဒီရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုလုံးအတွက်ကိုအကူအညီတွေကိုပေးရနေပါတယ်မြန်မာနိုင်ငံကိုလက်တလောလာသွားတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကလည်းရခိုင်ဂျန်ဘေးကွန်ဖရင့်အဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုအထူးသဖြင့်ဒီရခိုင်ဒေသအတွက်ကိုအကူအညီတွေပေးသွားဖို့ရှိတယ်လို့ပြောကြားခဲ့ပါတယ
် NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်ရပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူညီစာချုပ်မှာလက်မှတ်ထိုးထားကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုကိုစားပြုတဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ဟာတနင်္လာနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးစဉ်အတွင်း NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပူးပေါင်းပါဝင်ရေးအတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။အခု2019ခုနှစ်ထဲမှာတပီလုံးညဉ့်ညံ့ရေးရရှိအောင်တဲ့ဖေဖော်ဝါရီလမကုန်ခင်ဒုတိယအကြော27ရာစုပင်လုံးညဉ့်ညံ့ရေးညီလာခံကျင်းပနိုင်ရေးအတွက်ပူးပေါင်းနီးလန်းရှာဆွေးနွေးတာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပအိုအမျိုးသားလူမျိုးရေးအဖွဲ့ PNO ကနာယကဗိုလ်မှူးကြီးခွန်ဥကာက VOA မြန်မာပိုင်းကိုပြောပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာတော့တပ်မတော်အနေနဲ့ညဉ့်ညံ့ရေးအတွက်အမြဲတမ်းတကားဖွင့်ထားပြီးညဉ့်ညံ့ရေးညီလာခံအောင်မြင်စေအောင်ဝိုင်းဝန်းလှုပ်ဆောင်နေတယ်လို့ PPSD အဖွဲ့ဝင်တွေကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်နှစ်80လောက်ဖြတ်တန်းခဲ့တဲ့အတွေ့အကြုံအရတပ်မတော်အနေနဲ့ဒုတာဝန်အရေး၃ပါးကိုလုံးဝအထည်ပွန်းမခံဘဲညဉ့်ညံ့ရေးမှု6ချက်ချမှတ်ပြီးအလေးထားလှုပ်ဆောင်နေတယ်ဆိုတာကိုလည်းတပ်မတော်ကာဝေးရေးဦးစီးချုပ်ကအပြည့်ရတိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုပြောကြားခဲ့တဲ့အကြောင်းဗိုလ်ချုပ်မှူးကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်ဗြိတိန်ဝန်ကြီးချုပ် Theresa May ဟာအခုတောက်ချာနေကြလို့ရှင် Washington မြို့တော်မှာ American သမ္မတတဲ့ Donald Trump နဲ့လာရောက်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ် Ms. May ဟာ သမရသည့်ထရမ့်ကိုဒီပထမဆုံးလာရောက်တွေ့ဆုံတဲ့နိုင်ငံခြားကောင်းဆောင်ဖြစ်ပါလိမ့်မယ် IS ဆက်သွေးကြွတွေအပါအဝင်အကြမ်းဖက်မှုတိုက်ဖျက်ရေးတခါဒီရုရှားအရေးအပြင်ကုန်သွယ်ရေးကိစ္စကိုအဓိကထားဆွေးနွေးကြမယ့်ပုံရပါတယ် EU ဥရောပသမဂ္ဂတွေကနေထွက်တော့မဲ့ဗြိတိန်နိုင်ငံအနေနဲ့ဥရောပသမဂ္ဂအပြင်ဘက်ကနိုင်ငံတွေနဲ့ဒီကုန်သွယ်ရေးဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်အောင်ဆောင်ရွက်လိုတဲ့လောက်ရအဖြစ်နဲ့အခုခီးစဉ်ကိုမြင်နိုင်ပါတယ်ဗြိတိန်ဟာဒီအမေရိကန်နိုင်ငံဟာဆိုရင်ဗြိတိန်နိုင်ငံရဲ့ဒုတိယအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်နှစ်နိုင်ငံကုန်သွယ်မှုတန်ဖိုးအဖြစ်ဒေါ်လာ190ဘီလီယံနီးပါးရှိပါတယ်ရှင
2019ခုနှစ်ဇန်နဝါရီလ24ရက် VOA ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် Pacific ရဝင်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ American သမ္မတ Donald Trump ကသမ္မတလုတ်ပိုင်ခွင့်အာဏာနဲ့တင်းလာနေကညွှန်ကြားလိုက်ပါတယ်အမေရိကန်ဟာမဟာမိတ်နိုင်ငံတွေနဲ့နှစ်နိုင်ငံချင်းအပြန်အလှန်ကုန်သွယ်မဲ့စာမျက်နှာသစ်ဖွင့်ထားဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေပါဝင်တဲ့ TPP ကုန်သွယ်ရေးသဘောတူညီချက်ကနေအမေရိကန်ထွက်သွားတဲ့အတွက်ဒေသရင်းကုန်သွယ်ရေးကိုဘယ်လိုတည်ရောက်မှုဖြစ်လာနိုင်မလဲဆိုတာကိုမတ်ဆွမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
။အမေရိကန်ကိုဦးစားပေးတဲ့ဆုံးဖြတ်ချက်တွေကိုပဲချသွားမယ်လို့ပြောကြပြီးသမ္မတတာဝန်ယူခဲ့တဲ့သမ္မတသစ်ဒေါ်နယ်ထရမ့်ကအမေရိကန်အပါအဝင်နိုင်ငံပေါင်း12နိုင်ငံသဘောတူထားတဲ့ Pacific ရဝန်းနိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့တင်းနှလာနေမှာသမ္မတလုတ်ပိုင်ခွင့်အာဏာနဲ့အမိန်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့40ရာခိုင်နှုန်းလောက်ရှိနေတဲ့ TPP သဘောတူညီချက်ကစုစုပေါင်းလူဦးရေသန်း800နဲ့သက်ဆိုင်နေပါတယ်။နိုင်ငံအများအပြားပါဝင်တဲ့သဘောတူညီမှုဟာအမေရိကန်ပြည်ထောင်စုအတွက်အကျိုးမရှိတဲ့အတွက်အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုပ်သမားတွေအတွက်အကျိုးရှိစေမဲ့ကုန်သွယ်ရေးမူဝါဒတွေကိုချမှတ်သွားမှာဖြစ်တယ်လို့အင်ဗျူရောကပြောကြားခဲ့ပါတယ်။TPP သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်တာဟာအမေရိကန်ကုန်သွယ်ရေးမူဝါဒသစ်စတင်တဲ့ထူးခြားမှုအဖြစ်မှတ်ယူသင့်တယ်လို့အင်ဗျူရောပြောခွင့်ရသူ Sean Spicer ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ This executive action ushers in a new era of US trade policy.In which the Trump administration will pursue bilateral trade opportunities with allies around the globe.
သမရရဲ့လုတ်ပိုင်ခွင့်နဲ့အမေရိကန်ကုန်သွယ်ရေးမူဝါဒကဏ္ဍတစ်ကိုဖွင့်လှစ်လိုက်တာဖြစ်ပါတယ်။ Trump အစိုးရအနေနဲ့ကမ္ဘာတစ်ဝှမ်းကမဟာမိတ်နိုင်ငံအနေနဲ့နှစ်နိုင်ငံအပြန်အလှန်ကုန်သွယ်ရေးအခွင့်အလမ်းတွေရအောင်လုပ်သွားမှာဖြစ်ပါတယ်။တကမ္ဘာလုံးမှာကုန်သွယ်ရေးလွတ်လပ်မြတ်တက်အောင် Trump အစိုးရကလုပ်သွားမယ်ဆိုတာကိုပြက်ပြက်သားသားပြတ်တာလိုက်တာလည်းဖြစ်ပါတယ်။
TPP သဘောတူညီချက်ထဲမှာစင်ကာပူ၊မလေးရှား၊ဗီယက်နမ်၊ဘရူနိုင်းစတဲ့အာဆီယံနိုင်ငံတွေပါဝင်ပါတယ်။အခု TPP တဲကနေအမေရိကန်နှုတ်ထွက်လိုက်တဲ့အတွက်အနည်းနာဆုံးကဗီယက်နမ်နိုင်ငံဖြစ်နိုင်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကသုံးသပ်ပါတယ်
။စီးပွားရေးကဏ္ဍဘက်ကအရာချစ်ပြီးပြောမယ်ဆိုရင်တော့ထိခိုက်မှုရှိတဲ့နိုင်ငံတွေထဲမှာအပါအဝင်ကတော့ဘရူနိုင်း၊စင်ကာပူနဲ့ဗီယက်နမ်ပေါ့နော်။ဒါတွေက TPP ကနေအထူးဖြင့်ဗီယက်နမ်က TPP ကနေအများဆုံးအကျိုးသက်ရောက်မှုသူတို့ပြင်သူတို့ရဲ့ဒီအထည်ချုပ်လုပ်ငန်းနဲ့ဆက်ဆက်ပြီးတော့အဲရဖို့ရှိတယ်။အဲ့ဒါပဲပဲပြတ်သွားတယ်ပေါ့နော်။ဒါပေမဲ့အဲ့ဒါတခုတည်းကိုကြည်ချင်းအဖြစ်နဲ့ဟိုအာဆီယံစီးပွားရေးဆက်ဆက်မှုကုန်သွယ်မှုမှာဟိုထိခိုက်မှုများစွာရှိသွားမယ်လို့တော့ကျွန်တော်တို့ဟိုရင်သတ်မှတ်ထဲပြောလို့မရပါဘူးခင်ဗျ။ဘာလို့လဲဆိုတော့တခြားသော regional partnership တွေဟိုအာဆီယံ economic community ဆိုရင်လည်းဒါအာဆီယံဆယ်နိုင်ငံလုံးတူတူတွဲပြီးတော့ဟိုသဘောတူညီမှုလုပ်ထားတဲ့ agreement ရှိရဲ့နောက်တစ်ခုကပို့ပြီးအောင်မှအရေးကြီးတာပါလဲဆိုတော့အဲ asset ပေါ့အခုကျွန်တော်တို့ဆွေးနွေးတိုင်ပင်နေစေဖြစ်နေတဲ့ regional comprehensive economic partnership လို့ခေါ်တဲ့ asset က ASEAN 10နိုင်ငံလုံးနေမဟုတ်ဖ ೇನೆ တခြားသောအဲ6နိုင်ငံပေါ့နော်တရုတ်ပြည်အဲ Japan, South Korea, India, Australia နဲ့ New Zealand နဲ့ ASEAN 10နိုင်ငံနဲ့အတူတူတွဲပြီးတော့ချုပ်မဲ့ဒီကုန်သွယ်မှုစာချုပ်မှာပေါ့အဲ့ဒါကပို့ပြီးတော့အလေးပေးမြန်မြန်ဆန်ဆန်နဲ့အတည်ပြုသွားမယ်လို့ကျွန်တော်တို့ယူဆပါတယ
် RCEP ကုန်သွယ်ရေးသဘောတူညီမှုကြီးကိုရခဲ့မယ်ဆိုရင်တော့ဒါဟာကမ္ဘာမှာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတစ်ခုဖြစ်မှာဖြစ်ပြီးတော့မြန်မာနိုင်ငံအပါအဝင်လူဦးရေစုစုပေါင်း 3.4 ဘီလီယံလောက်ကိုလွှမ်းခြုံတက်ရောက်စေမှာဖြစ်တယ်လို့လည်းသူကပြောပါတယ်အမေရိကန်နှုတ်ထွက်သွားတဲ့ TPP သဘောတူညီချက်ထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့လည်းမြန်မာအိန္ဒိချင်းအာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်မြန်မာနိုင်ငံအပေါ်မှာရောဘယ်လိုထိခိုက်မှုရှိနိုင်ပါသလဲ
အာဆီယံရဲ့ဘယ်နိုင်ငံကိုပဲစီးပွားရေးအရထိခိုက်မှုရှိရှိဒါမြန်မာနိုင်ငံကတော့တင်းအားဖြင့်တွယ်ဝိုက်ပြီးတော့ထိရောက်မှုရှိမှာပဲဘာလို့ဆိုတော့ကဟိုအာဆီယံ economic community ရဲ့အောင်မြင်မှုကမြန်မာနိုင်ငံရဲ့အောင်မြင်မှုပဲ အဲအဲ့လိုပဲမြန်မာနိုင်ငံအောင်မြင်မှုကလည်းကျွန်တော်တို့အာဆီယံတခြားကျွန်တော်တို့ဒီ partner ဖြစ်တဲ့ဆယ်နိုင်ငံလုံးရဲ့အောင်မြင်မှုပဲပေါ့နော်ဒါရည်ရွယ်ချက်အဖြစ်ပြောတာပေါ့အဲမြန်မာနိုင်ငံနဲ့ American နိုင်ငံနှစ်ခုကြားမှာ Trade and Investment Framework Agreement ရဲ့ DIFA ဟိုဓမ္မဥသိမ်းစိန်ဒီ2017လာကြတဲ့အရေးထိုးပြီးသားဖြစ်တယ်နောက်ပြီးတော့အခုဒီဓမ္မဥပမာ term ကုန်ဆုံးခံနေမှာအဲပယ်ထည့်လိုက်တဲ့ sanction ကိစ္စတွေအရအကုန်လုံးခြုံပြီးတော့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံနဲ့ American နိုင်ငံနဲ့နှစ်ခုကြားစီးပွားရေးဆက်ဆံမှုကဟိုအများစွာလျော့ရဲသွားဖို့ဆိုတာအလားအလာမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်
။ American ASEAN စီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ဖြစ်ပါတယ်။ Trump အစိုးရတဲ့ဟာမြောက် America နိုင်ငံများကြားမှရရှိထားတဲ့ NAFTA သဘောတူညီချက်ထဲကအချက်အလက်တွေကိုလည်းပြန်လည်သုံးသပ်ပြင်ဆင်သွားမယ်လို့ပြောကြားထားပါတယ်။အစိုးရတဲ့ဆောင်ရွက်မဲ့ကုန်သွယ်ရေးဆိုင်ရာကိစ္စအပြည့်အစုံကိုမသိရသေးပေမဲ့ American စီးပွားရေးလုပ်ငန်းတွေအနေနဲ့နိုင်ငံတည်းမှာလက်ပတ်လုတ်ကိုင်းတဲ့နေရာမှာအခွန်လျှော့ပေါ်တာအပါအဝင်လွယ်ကူအောင်ဆောင်ရွက်ပေးသွားမယ်ဆိုတာကိုတော့သမ္မတ Trump က American စီးပွားရေးလုပ်ငန်းတွေကအရာရှိကြီးတွေနဲ့အင်ဂျီရောမှတင်းလာနေတဲ့ကတွေ့ဆုံစင်မှာပြောကြားခဲ့ပါတယ်။ American နိုင်ငံပြင်ပမှာဆက်ယုံတွေသွားဖွင့်ပြီးတော့နိုင်ငံတွင်းကိုပြန်သွင်းလာမဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းကြီးလေးတဲ့အခွင့်အရေးကောက်ခံသွားမယ်လို့ Trump ကထပ်ပြီးတော့ပြောသွားပါတယ်ရှင်
မဆူမြတ်မွန်ပြောပြခဲ့တာပါရှင်။အမေရိကန်နိုင်ငံသားရေးဝန်ကြီးတစ်အဖြစ်အမည်တင်သွင်းခံရသူ Rex Tillerson ကိုအတည်ပြုနိုင်ရေးအထက်လွှတ်တော်အမေရိကန်နိုင်ငံသားဆက်ဆံရေးကော်မတီကကန့်ကွက်မဲ့10မဲထောက်ခံမဲ့17မဲနဲ့တင်းလာနေကအတည်ပြုပေးလိုက်ပါပြီ။သူ့ကိုတရားဝင်အတည်ပြုနိုင်ရေးကိုတော့လွှတ်တော်တရားလုံးကဆက်ပြီးတော့မဲခွဲဆုံးဖြတ်ရမှာပါ။နိုင်ငံသားရေးဝန်ကြီးဖြစ်လာဖို့တည်ကြသလောက်ဖြစ်နေပြီလို့တော့ဆိုနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာစာမျက်နှာမှာအမေရိကန်နိုင်ငံသားရေးမူဝါဒအောင်မြင်ရေးအတွက်အဓိကတန်တမာရေးရာမှာတာဝန်ရှိသူဖြစ်လာမဲ့ Rex Tillerson ဟာတစ်ချိန်လုံးက Rexon Exxon Mobil ကိုရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်ခဲ့ပြီးတော့နိုင်ငံခြားဆက်ဆံရေးမှာအတွေ့အကြုံနေသူဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတကာကလူ့အခွင့်အရေးခြေနေတွေပေါ်စိတ်ဝင်စားမှုရှိပါမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အပြည့်စုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ Rex Tillerson ဟာ Exxon Mobil ရေနံကုမ္ပဏီကြီးရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်စဉ်ကရုရှားသမ္မတဗလာဒီမီပူတင်နဲ့နှွေးထွေးတဲ့ဆက်ဆံရေးရှိခဲ့တာကြောင့်သူ့ကိုခန့်အပ်မဲ့နိုင်ငံသားရေးဝန်ကြီးတာဝန်ကိုပဲလိုက်မှုမရှိဘဲအပြည့်အဝထမ်းဆောင်နိုင်မှာမလားဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းလွှတ်တော်အမတ်တွေကမေးခွန်းထုတ်ခဲ့ကြတာပါအထက်လွှတ်တော်မှာဩဇာရှိတဲ့အမတ်တဦးလည်းဖြစ်လက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့အာရီဇိုနာပြည်နယ်အထက်လွှတ်တော်မှဂျွန်မက်ကင်းကလည်းအစောပိုင်းမှာတီလာဆန်နဲ့ရုရှားသမ္မတတို့ရဲ့ယင်းနီလာတဲ့ဆက်ဆံမှုတွေရှိခဲ့တဲ့အတွက်ထောက်ခံမဲ့ပေးဖို့ဝင်လင်းနေခဲ့ပေမဲ့လည်းတင်းငွေတွေကတော့သူ့အနေနဲ့ထောက်ခံမဲ့ပေးမယ်လို့ပြောကြလိုက်ပါတယ်။တလဆန်ဟာ Exxon Mobil Company အကြီးအကဲတဦးဖြစ်ရုရှားနဲ့အရှေ့လေပိုင်းဒေသတွေအတွက်နှစ်ပေါင်းများစွာတာဝန်ယူဆောင်ရွက်ပေးခဲ့တဲ့အတွေ့အကြုံရှိခဲ့တာမှမေမဲ့အာရှဒေသနဲ့ပတ်သက်လို့အတွေ့အကြုံလုံးဝမရှိသူတဦးဖြစ်တယ်လို့ HRW လူအခွင့်ရေးစောင့်ကြည့်အဖွဲ့ကအာရှရေးရာတာဝန်ခံ Brad Adams ကပြောပါတယ
်။ Rex Tillerson has no experience with Burma and seems to not know much about Asia. He has already made a very big mistake in
Rex Tillerson ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အတွေ့အကြုံရှိသူတယောက်မဟုတ်ပါဘူး။နောက်ပြီးတော့အာရှတိုက်အကြောင်းလဲသိတဲ့သူတူမဟုတ်ပါဘူး။တောင်တုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျိုးနေတိဆောက်နေတဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကိုစိန်ခေါ်သွားမယ်ဆိုပြီးတော့မှားယွင်းပြောဆိုခဲ့ပြီးဖြစ်ပါတယ်။ Trump ကိုနိုင်ငံကလည်းထိုင်ဝမ်ကျွန်းကိစ္စနဲ့ပတ်သက်လို့ကြီးမားတဲ့စိုးရိမ်မှုတွေထွက်ပေါ်စီမဲ့ပြောဆိုမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။
အမေရိကန်ဆိုရဟာကမ္ဘာတစ်လောကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတာကိုအစဉ်တစိုက်ထောက်ပြဝေဖန်ခဲ့ပေမဲ့လည်းသမ္မတထရမ့်အဆိုရကတော့လူ့အခွင့်အရေးကိစ္စတွေကိုအခုချိန်ထိစိတ်ဝင်စားမှုမပြသေးတဲ့အတွက်လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့စိုးရိမ်မိတယ်လို့လည်း Brad Adams ကပြောပါတယ
် We are very concerned about whether or not this new administration knows very much about Asia whether it cares about Asia
Trump အဆိုရတဲ့အနေနဲ့မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေနဲ့အာရှအရေးကိစ္စကိုအမှန်တကယ်စိတ်ဝင်စားရလားဆိုတဲ့အပေါ်ကျွန်တော်တို့အနေနဲ့အများကြီးစိုးရိမ်မိပါတယ်။အခုချိန်မှာတော့ Tillerson အနေနဲ့အာရှအရေးကိစ္စတွေကိုစိတ်အားထက်သန်ပြီးတော့ကြွမ်းကျင်မှုရှိတဲ့လက်ထောက်နိုင်ငံသားရေးဝန်ကြီးခန့်မာစေလို့မျှော်လင့်ပါတယ်။တမရအင်ဂျီရောမှာတာဝန်ထမ်းဆောင်မဲ့အမျိုးသားလူညိုရေးအကြံပေးရာထူးကိုလည်းအာရှအရေးကိစ္စတွေထဲကိုထဲထဲဝင်ဝင်သိရှိနားလည်သူကိုခန့်မာစေလို့ဆုတောင်းပါတယ်။အခုချိန်မှာတော့ဘာကိုမှအတက်ပြောလို့မရနိုင်သေးပါဘူး။
သမ္မတဘာရက်အိုဘားမားအဆိုရလက်ထက်အတွင်းမြန်မာနိုင်ငံမှာနိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်အောင်ထောက်ခံအားပေးမှုတွေရှိခဲ့ပြီးတိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းအစဉ်တစိုက်ဝေဖန်ပြောဆိုခဲ့တာပါ
ဒါကြောင့်လဲလူခွင့်ရေးကိစ္စတွေအပါအဝင်အာရှဒေသကိုစိတ်ဝင်စားမှုအခုချိန်မပြသေးတဲ့ထရမ့်အစိုးရလက်ထက်မှာအာရှဒေသနဲ့မြန်မာနိုင်ငံအပေါ်ထားရှိမဲ့ policy တွေပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်နေပါတယ်။ Georgetown တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပါမောက်ခ David Steinberg ကတော့အာရှတိုက်ဟာအမေရိကန်အတွက်အရေးပါတဲ့ဒေသတစ်ခုဖြစ်တာကြောင့် Trump အနေနဲ့အာရှတိုက်ကိုအာရုံစိုက်ဖို့လိုတယ်လို့ပြောပါတယ်
။ The change in policy came about because of the Obama administration and Hillary Clinton was deeply involved in it. And so
သူပြောတာကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရ policy တွေပြောင်းလဲချမှတ်ခဲ့တယ်ဆိုတာဟာသမ္မတအိုဘားမားအစိုးရအကြောင်းဖြစ်တဲ့အကြောင်းနောက်ပြီး Hillary Clinton ကိုယ်တိုင်ကလည်းထက်ထက်ဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့အတွက်ဖြစ်တယ်လို့ပြောပါတယ်။အိုဘားမားအစိုးရကချမှတ်ခဲ့တဲ့ policy ကြောင့်ဆိုပြီး Trump အစိုးရကလက်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်လာလိုက်မယ်လို့သူ့အနေနဲ့မထင်ကြောင်းမြန်မာပြည်ဘက်ကလည်းဘလို့ဖြစ်မယ်ဆိုတာတိတိပပပြောဆိုထားမှုမရှိသေးကြောင်းမြန်မာနိုင်ငံထဲမှာတစုံတရာအပြောင်းလဲဖြစ်သွားခဲ့မယ်ဆိုရင်တော့ဩဘာမားအစိုးရအနေနဲ့ assault alien ဆုံးဖြတ်ချက်ချပြီးလုပ်ခဲ့တယ်ဆိုတာမျိုး Trump အစိုးရကပြောကောင်းပြောလာနိုင်ကြောင်းဒါဟာဖြစ်နိုင်ခြေရှိတဲ့အလားအလာတစ်ခုဖြစ်တဲ့အပြင်အဲ့ဒီလိုပြောတဲ့အတွက်အမေရိကန်အစိုးရအနေနဲ့ policy ပြောင်းလှုပ်ဆောင်သွားမယ်လို့ဆိုလိုတာမဟုတ်ဘူးလို့သူကပြောသွားတာပါအရှေ့တောင်အာရှဒေသဟာအမေရိကန်အတွက်ပထဝီအနေအထားအရအရေးပါတဲ့ဒေသဖြစ်ကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကျင်းပတိုင်းအမေရိကန်သမ္မတကိုဖိတ်ကြားလက်ရှိတာကြောင့်သမ္မတ Trump အနေနဲ့အာဆီယံနိုင်ငံတွေကိုအလေးပေးဆက်ဆံမှုလိုအပ်တယ်လို့လည်းပါမောက်ခစတိုင်ဘတ်ကထောက်ပြပါတယ်။ဇန်နဝါရီလ20ရက်နေ့မှာကျင်းပတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာကျင်းပပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကတော့သမ္မတထရမ့်အစိုးရလက်ထက်အတွင်းနှစ်နိုင်ငံဆက်ဆံရေးတွေတိုးတက်ကောင်းမွန်လိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေမနေ့ကမနေ့ပိုင်းနေပြည်တော်မှာတွေ့ဆုံပြီးတနိုင်ငံလုံးငြိမ်းချမ်းရေးအလုံးပါဝင်ရေးနဲ့လက်ရှိဖြစ်နေတဲ့အမှုခင်ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မွန်လွယ်ပိုင်းမှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်။
ဟုတ်ကဲ့မြို့သားပြည်လည်းတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘိုးဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာ NCA ခေါ်တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုကိုစားပြုတဲ့ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့မနက်၉နာရီခွဲကနေ၁၇နာရီခွဲအထိနေပြည်တော်ကမြို့သားပြည်လည်းတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘိုးဌာနမှတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကို PPST အဖွဲ့ဝင်ဗိုလ်မှူးကြီးခေါ်ကာကအခုလိုပြောပါတဲ
့။ဆောက်ချက်ခေါ်ကကျွန်တော်တို့နေတိုင်းရင်နှစ်လို့အတိုင်းပင်ဟာပုံကပြောလာတော့ဒီနေတိုင်းရင်နှစ်လက်ဝယ်ရောက်ရှိဖို့နေတိုင်းရင်ရရှိဖို့ဘယ်လိုပူပေါင်းဆောင်ရွက်မလဲပေါ့။ပူပေါင်းဆောင်ရွက်ဖို့နီလန်းရှာတာပေါ့ဗျာနံပါတ်၁ပေါ့။နံပါတ်၂ကတော့လာမယ့်၂၁ရာစုပင်လုံးကမကြခင်ချင်ပါမယ်ဆိုတော့အားလုံးပါဝင်နိုင်ဖို့နဲ့အောင်မြင်မြင်ဖြစ်ဖို့ဘယ်လိုလုပ်မလဲပေါ့။နဘာတော့ကတော့ကျွန်တော်တို့အဖွဲ့ဝင်ရှင်းဖွဲ့တယ်မှာနော်အဖွဲ့နှစ်ဖွဲ့ကဒီအမှုခင်းနဲ့ပပရှိတော့အဲ့ဒီအမှုခင်းလေးတွေကိုလွယ်နည်းနဲ့ဖြေရှာပြီးတော့ကုညီဆောင်ရွက်ပေးရမလဲပေါ့အဲ့ဒါပါပဲအဲ့သုံးခုကျွန်တော်တို့တမနဲ့ဆွေးနွေးကြတာ
ဆွေးနွေးပွဲကရရှိလာတဲ့ရလတ်တွေကိုဗိုလ်မှူးကြီးခေါ်ကာကအခုလိုဆက်ပြောပါတယ
်အဲ့ဒီမထိုးရသေးတဲ့အဖွဲ့တွေ20ပိုင်းလောက်မှာဖြစ်ဖြစ်အမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာဖြစ်ဖြစ်ပေါ့ဟုတ်တယ်လားမယ်အောင်ကျွန်တော်တို့ပူအောင်ဆောင်ရွက်ဖို့လိုရပါပဲ။ဒါပေမဲ့အမှုခင်းတွေနဲ့ပတ်သက်ပြီးတော့ဒီဘလော့ပရိတ်တွေအောက်မှာမှဖြစ်နိုင်ခြေရှိတဲ့တပါခွင့်တွေအကွင်းလုံခန့်တွေကိုရှာဖွေမယ်ဆိုတော့အဲ့လိုကျွန်တော်တို့ဆုံးဖြတ်တော့အစိုးရဘက်ကရှင်းနေကြုတ်ဥပဒေထုတ်ဦးရဲ့ကျန်ရန်ဒီလိုရယူတာရှိပါတယ
် NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်3ဦးဟာ AK 49တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဒီဇင်ဘာလ9ရက်နေ့ကဖမ်းဆီးခံခဲ့ရပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဗဟိုကော်မတီဝင်2ဦးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်စာအသွာစိန်လုံးပူးပေါင်းဂိတ်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်စက်ခွန်မြင်းဆောင်တင့်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပြီးကော်မတီရဲ့အတွင်းရေးမှူးဦးစော်ထေးကဆွေးနွေးတဲ့အဓိကအချက်တွေကိုအခုလိုပြောပါတယ်
။နံပါတ်1ကတော့မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေတာငင်းကြိုင်းလုပ်ငန်းစဉ်ပေါ့အတည့်ရောက်နိုင်မှုအလားအလာပေါ့။နံပါတ်2အချက်ကတော့ကျွန်တော်တို့မကြခင်မှာကျင်းပမယ်ပြည်အောင်ငင်းကြိုင်းလာက27ရာစုပြည်လုံးဒုတိယအစည်းအဝေးမှာခိုင်မာတဲ့ရလဒ်တွေထပ်ပေါ်လာအောင်ဘယ်လိုလုပ်ကြမလဲဆို။နံပါတ်3အချက်ကNCA ရည်ထိုးထားတဲ့တိုင်းသားနယ်မြေဒေသတွေမှာဖွံ့ဖြိုးတိုးတက်ဖို့ အဲ့ဒါကိုပြည်တွင်းပြည်ပကွန်ညီထောက်ပံ့မှုတွေနဲ့ဖြည့်ဆည်းဆောင်ရွက်ရေးကိစ္စတစ်ချက်ပေါ့နံပါတ်၄ချက်ကတော့ NCA ထိုးထားတဲ့အဖွဲ့တွေကတချို့ပေါ့အဖွဲ့တွေတချို့ကအမှုခင်းနေဖြစ်နေတယ်အဲ့ဒီကိစ္စကိုဆွေးနွေးနေတယ်။နံပါတ်၅ချက်ကတော့ကျွန်တော်တို့ NCA မထိုးသေးတဲ့အဖွဲ့တွေဒီငင်းငယ်လေးလုပ်ငန်းတွေပေါ့လက်ဆက်တရားစုပြင်လုံးမှာပါဝင်လာဖို့ဘယ်လိုလုပ်ကြမလဲဆိုတာတစ်ချက်ပေါ့နော်။နောက်ဆုံးချက်ကတော့ပြောသားပြန်လဲသူများနဲ့ငင်းငယ်လေးလုပ်ငန်းတွေဆိုင်ရာတခြားကိစ္စတွေပေါ့နော်အဲ့ဒါကိုဆွေးနွေးတယ်
ဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့ဒေါက်တာတင်မျိုးဝင်းတို့ပါဝင်တက်ရောက်ခဲ့တယ်လို့ PPST အဖွဲ့ဘက်ကလည်းကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကဦးဆောင်ပြီးတက်ရောက်ခဲ့ပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ကိုစလဲအဖွဲ့ဟာမိုးလွဲ၂နာရီမှာတော့တမ်ဘော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြောင်းတမ်ဘော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဆွေးနွေးတဲ့အချက်တွေကိုတော့ဖော်ပြမထားပါဘူး။
ကိုမိုးစောပြပြခဲ့တာပါရှင်အခုကျမရေးဆိုင်ရာသတင်းတပုတ်ကိုပြပြပေးပါဦးမယ်ရှင်ကမ္ဘာ့ကျမရေးအဖွဲ့ WHO ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Margaret Chan ကဆင်းရဲချမ်းသာမရွေးပိုးပြီးတာရုန်ကြီးများရှိစေမဲ့ကျမရေးဆောင်ရှောက်မှုမျိုးဖြစ်လာစေဖို့တိုက်တွန်းလိုက်ပါတယ်ကျမရေးဆောင်ရှောက်မှုရှိသူတွေနဲ့မရှိသူတွေကြားကကျမရေးခံစား권ခွာဟချက်တွေပိုးပြီးနှဲပါလာအောင်လုပ်ကြဖို့ WHO ရဲ့အလို့အမှုဆောင်အဖွဲ့နှစ်စဉ်ပုံမှန်အစည်းအဝေးတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကို WHO အကြီးအကဲချမ်းကတိုက်တွန်းခဲ့တာပါ WHO အဖွဲ့ဌာနချုပ်ရှီယာဂျနီဘာကနေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးပြောပြပါမယ်ရှင် WHO အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Margaret Chan ရဲ့ရာဒူးသက်တမ်းကုံဆုံးခံနေပြီဖြစ်ပြီးအမှုဆောင်ညွှန်ချုပ်အသစ်ကိုတော့မေလမှာကျင်းပမယ် WHO ညီလာခံကနေအတည်ပြုပါလိမ့်မယ်။ Miss Chan ကသူတာဝန်ယူစဉ်ကာလအတွင်းကအောင်မြင်မှုရခဲ့တဲ့သူ့ရဲ့လုပ်ရက်တွေကိုအလေးထားပြောခဲ့သလိုသူ့ရဲ့လိုအပ်ချက်တွေကိုလည်းထောက်ပြပြောဆိုသွားတာပါ။အင်တန်စီကြီးလာတဲ့ကျန်းမာရေးဆိုင်ရာထုတ်ကုန်ပစ္စည်းတွေကြောင့်ကျန်းမာရေးဆိုင်ရာမညီမျှမှုတွေပိုးပြီးဆိုးဝါးလာစေခဲ့ပေမဲ့ WHO ရဲ့ဥဆောင်လှုပ်ရှားမှုတွေကြောင့်ကာကွယ်ဆေးတွေနဲ့တခြားဆေးဝါးပစ္စည်းတွေကိုဈေးနှုန်းချိုသာအောင်ဆောင်ရွက်ပေးနိုင်ခဲ့တယ်လို့သူကပြောပါတယ်။ဈေးသိပ်ကြီးတဲ့အသေးရောင်တဝါစီပိုးကာကွယ်ဆေးကိုဈေးချိုချိုနဲ့ရောင်းချနိုင်အောင်ဆောင်ရွက်ပေးနိုင်ခဲ့တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေကအဲ့ဒီယောဂခံစားနေရသူပေါင်းတသန်းကျော်အနေနဲ့ဆက်လက်အသက်ရှင်နေထိုင်စေနိုင်တဲ့စေကူတာခွင့်ရရှိလာနေပြီဖြစ်တယ်လို့ချန်ကပြောပါတယ် WHO ရဲ့အရေးယူဆောင်ရွက်မှုတွေကြောင့်ချင်းကတဆင့်ကူးဆက်တဲ့ငန်းဝါပြာယောဂကိုအန်ဂိုလာနဲ့ကွန်ဂိုပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာစက်တင်ဘာလအတွင်းကအပြီးသက်တိုက်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်ဒါအပြင်ဝက်သက်ယောဂကာကွယ်ဆေးကြောင့်လည်းလွန်ခဲ့တဲ့15နှစ်ကစလို့ကလေးပေါင်းသန်း20ကျော်ရဲ့အသက်တွေကိုကယ်တင်နိုင်ခဲ့သလို HIV, TB အဆုတ်နာယောဂါနဲ့ငှက်ဖျားယောဂါတွေကိုလည်းဆက်လက်ထိန်းချုပ်ထားနေနိုင်တယ်လို့ပြောပါတယ
် The achievement that brought the most joyful headlines came at the end of last year when WHO published
ဒီနှစ်ကပိုင်းမှာအင်မတန်စိတ်ချမ်းသာစရာကောင်းတဲ့အောင်မြင်မှုတွေအကြောင်းသတင်းတွေဆောင်ကျဉ်းပေးနိုင်ခဲ့ပါတယ်အဲ့ဒါကတော့စမ်းသပ်ထုတ်လုပ်နေတဲ့အီဘိုလာကာကွယ်ဆေးတေဟာတရားရဂိုင်းနှုံနီးပါအကအကွယ်ပေးနိုင်ကြောင်းနောက်ဆုံးရလဒ်ကို WHO ကထုတ်ပြန်ပေးနိုင်ခဲ့တာပဲဖြစ်ပါတယ်။အခုကြော့ပြန်ထွက်ပေါ်လာတဲ့အီဘိုလာရောဂါကူးစက်မှုကိုအပြတ်မနေနှင်းနိုင်ပေမဲ့လို့လေနောက်တစ်ခါဒီရောဂါကူးစက်ပြန်ပွားလာမယ်ဆိုရင်တော့ကာကွယ်တိုက်ဖြတ်ဖို့တာဝန်ရှိသူတွေအနေနဲ့ကုစရာဆေးမရှိပဲလက်ဗလာအဖြစ်မျိုးတော့မဟုတ်တော့ဘူးလို့ဆိုနိုင်ပါတယ်။
ဒါပေမဲ့လည်းနိုင်ငံတွေအနေနဲ့ရှေ့နေစေကျန်းမာရေးဆိုင်ရာချိန်ချောက်မှုတွေနဲ့ပေါ်ထွက်လာနေစေယောဂါတွေကိုသတိဝရိယရှိကြဖို့ Miss Chan ကသတိပေးခဲ့ပါတယ်။ဒါအပြင်လူတွေကိုကူးစက်နိုင်တဲ့ကြက်ငှက်တုတ်ကွေးယောဂါဖြစ်ပွားမှုကိုလည်းအနီးကပ်သတိထားစောင့်ကြည့်ကြဖို့ကိုလည်းတိုက်တွန်းပါတယ်။ကဘာကြီးအနေနဲ့နောက်ထပ်ငှက်တုတ်ကွေးယောဂါကူးစက်ပြန့်ပွားမယ့်အရေးကိုကင်တွယ်ဖြေရှင်းကြဖို့ပြင်ဆင်ထားကြပေမဲ့လည်းမလုံလောက်သေးတဲ့အကြောင်းနဲ့နိုင်ငံတွေအနေနဲ့ဒီဆိုးဝါးပြင်းထန်လာတဲ့ယောဂါထပ်ပြီးတော့ပြန့်ပွားလာမယ့်အရေးကိုသတိဝရိယကြီးကြီးထားကြရမှာဖြစ်ကြောင်းလည်းထပ်လောင်းပြောကြားခဲ့ပါတယ်။ဒါအပြင်ကမ္ဘာတဝန်ဆေးလိပ်ဆေးရန် secret စတဲ့ဆေးရွက်ကြီးကထုတ်လုပ်တဲ့ပစ္စည်းတွေကြောင့်နှစ်စဉ်လူ6တန်းဟာမသေးသင့်ပဲသေဆုံးနေကြရတာကြောင့်ဈေးပေါ်ပေါ်နဲ့အလွယ်တကူဝယ်လို့မရအောင် secret တွေကိုအခွန်တိုးကောက်တာမျိုးနဲ့ဆေးလိပ်ကြောင့်ဖြစ်တဲ့ယောဂါတွေပြန့်နှံ့လာမှုကိုကာကွယ်ထိန်ချုပ်နိုင်တဲ့အကြောင်းလဲ Margaret Chan ကပြောသွားခဲ့ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလမ်းမီတာ190တွေကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။မနက်9နာရီထိဆက်လက်နားဆင်နိုင်မယ့်အစီအစဉ်တွေထဲမှာတော့ American Indian 3 English သင်ခန်းစာ၊စီးပွားရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာအိန္ဒိယချင်းတွေထက်အင်းဒီချင်းနိုင်ငံတွေထက်ပိုပြီးကာစီနှုံတွေမြင့်တက်နေရတဲ့အကြောင်းကိုအခုလိုနားဆင်ရမှာပါ
။ဥမာတိတ်တရာတန်းတွင်းမဲ့ဟေဆိုရင်တကယ်တမ်းကသူ့ရဲ့တံပိုးရဲ့ဖုံးစားလောက်ကိုကျွန်တော်ကပေးနေရတယ
်။ကားဝယ်ရောင်းလုပ်နေသူတို့နဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အဲဒီနောက်ပိုင်းမှာတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်စီစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုစီစဉ်တွေထဲမှာအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘောမပြက်ဦးစာမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုလည်းနားဆင်ရအောင်ပါရှင်။
ပြုတ်မြမဖက်ဆက်ဒန်းဝေတုံးလျှက်စစ်ဓာအားပေးဆက်ယုံကနေရန်ကုန်မြို့အတွက်အခုနှစ်ကုန်ပိုင်းကစတင်ပြီးတော့လျှက်စစ်ဓာအားဖြန့်ဖြူးပေးတော့မှာဖြစ်တဲ့အကြောင်းရှင်းဟွာ .net online မှာရေးသားထားတာကိုဥစွာတင်ပြပေးပါမယ်။တာကီတန်လျှက်စစ်ဓာအားပေးဆက်ယုံကနေရန်ကုန်မြို့နယ်အနီးတဝိုက်မှာကြုံတွေ့နေရတဲ့လျှက်စစ်ဓာအားမလုံလောက်မှုပြဿနာကိုတက်တာတော့အောင်လုပ်ပေးနိုင်ပါလိမ့်မယ်လို့ထိတ်တန်းစီမံကိန်းတာဝန်ရှိသူတို့ကရှင်းဟွာသတင်းဌာနကိုပြောကြားခဲ့တယ်လို့ရေးသားထားပါတယ်။စီမံကိန်းရဲ့အထူးရီမန်နေဂျာဖြစ်တဲ့ဒေါန်ဖန်းကဒီနှစ်ကုန်မှာလျှက်စစ်ဓာအား82မီဂါဝတ်ထုတ်လုပ်ပေးပြီးတော့7နှစ်ဖေဖော်ဝါရီလထဲမှာနောက်ထပ်34မီဂါဝတ်ထပ်မံထုတ်လုပ်ပေးမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းထောက်ပြထားပါတယ်။ဒီဓာအားပေးဆက်ယုံဟာရန်ကုန်မြို့ရဲ့အရှိတ်10မိုင်လောက်အကွာမှာတည်ရှိပြီးတော့တီးလဝါအထူးစီးပွားရေးဇုန်နဲ့15မိုင်ကျော်ကျော်လောက်သာကွာဝေးပါတယ်။တာကီတာဓာအားပေးဆက်ယုံစီမံကိန်းကိုတရုတ်နိုင်ငံ China's Union Resources and Engineering Company Limited နဲ့မြန်မာအစိုးရလျှက်စစ်စွမ်းအင်ဝင်ကြီးဌာနတို့ပူးတွဲပြီးတော့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့យေတာထားပါတယ်ဆက်လက်ပြီးတော့တင်ပြပေးခြင်းကတော့ရိုဟင်ဂျာတွေပေါ်လူခွေချိုးဖောက်မှုတွေရှိနေတာကိုဆက်ပြီးတော့ခုခံကာကွယ်နေမယ်ဆိုရင်မြန်မာအစိုးရအနေနဲ့အများယုံကြည်လက်ခံမှုဆုံးရှုံးရလိမ့်မယ်လို့ကုလသမဂ္ဂလူခွေတန်တမန်ရန်ဟီလီကပြောဆိုလိုက်တဲ့အကြောင်းကျိုးတိုးနျူးစ်ကយေတာထားတဲ့သတင်းဆောင်မကိုဘန်ကောက်ပို့စ်သတင်းစာမှာយေတာထားတာဖြစ်ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်နေတဲ့အစိုးရဟာတဖြည်းဖြည်းနဲ့ယုံကြည်စိတ်ချမှုနှေးပါလာနေပြီဖြစ်တဲ့အကြောင်းဆက်နှစ်ရကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အပြီးရန်ကုန်မြို့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီဒီကပြောကြားလိုက်တာဖြစ်တယ်လို့ရေးသားထားပါတယ်။ဒီဟာသူမရဲ့ခီးစဉ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတယ်ဆိုပြီးတော့သတင်းတွေထွက်နေတဲ့ရခိုင်ပြည်နယ်မောင်းတောမြို့ကကြေးရွာတွေကို၄ရက်ကြာတွားရောက်ခဲ့ပြီးတော့သူတို့ကိုသူတို့ရိုဟင်ညာလို့ခေါ်ကြတဲ့မွတ်စလင်အတိုင်းဝန်းကကုစလေတွေအစိုးရအရာရှိတွေရဲအရာရှိတွေနဲ့တွေ့ဆုံပြီးတော့လူခွင့်ရေးကောင်စီကိုလာမလာမတင်သွင်းမဲ့အစည်းအဝေးခန်းစာအတွက်အချက်လက်တွေစုဆောင်းခဲ့ပါတယ်။မြန်မာအစိုးရဟာဒီသတင်းတွေဟာလောက်ကျန်ဖန်တီးတဲ့သတင်းနေတာဖြစ်တဲ့အကြောင်းပြောဆိုပြီးတော့ပယ်ချခဲ့ပြီးဒီဒေတာကိုမီဒီယာတွေနဲ့နိုင်ငံတကာလိလာသူတွေမတွားရောက်နိုင်အောင်ပိတ်ပင်ထားခဲ့တယ်လို့យေတာထားပါတယ်။မြန်မာအစိုးရရဲ့အပြုအမူဟာပြဿနာကိုခုခံကာကွယ်ညှင်းပယ်နေတာသာဖြစ်ပြီးတော့ဘာမှအကျိုးထူးမလာသလိုတန်းပီပေါ်မျှော်လင့်ထားမှုတွေကလည်းတဲတဲ့ရေသွန်ဖြစ်ရတယ်လို့သူမကတုံ့တက်ထားပါတယ်။လီဟာသူမရဲ့ခီးစဉ်တွင်အစိုးရတပ်တွေနဲ့ကချင်းတပုံတွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ကချင်းကြေးရွာသားတွေကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီအစိုးရဖွဲ့နိုင်လောက်အောင်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်တစ်နှစ်တတန်ကြာလာတဲ့အချိန်မှာလက်ရှိအစိုးရပေါ်မြန်မာနိုင်ငံသားတွေရဲ့အကောင်းမြင်မှုတွေမှေ့မှိန်လာတာကိုသတိပြုမိတယ်လို့ပြောဆိုတဲ့အကြောင်းလဲရေးသားထားပါတယ်။မြန်မာအစိုးရကမလေးရှားဝန်ကြီးချုပ်ကိုအပြစ်ဖို့လိုက်တယ်ဆိုပြီးတော့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကတော့ကာတာနိုင်ငံထုတ်ပင်နီဇူလာသတင်းစာမှာဖတ်ရှုရပါတယ်မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ဟာရခိုင်ပြည်နယ်အတွင်းကရိုဟင်ညာအရေးကိစ္စကိုအတုံးချပြီးတော့နိုင်ငံရေးအကျိုးမြတ်ရဖို့အားထုတ်နေပါတယ်ဆိုပြီးတော့မြန်မာအစိုးရကစွပ်စွဲပုတ်ခတ်ပြောဆိုလိုက်တယ်ဆိုပြီးအစချီရေးသားထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလကစလို့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်ပြီးတော့မွတ်စလင်အများစုရှိရာမလေးရှားနိုင်ငံရဲ့ဝန်ကြီးချုပ်ကမြန်မာနိုင်ငံပေါ်ဝေဖန်ပြစ်တင်မှုအပြုလုပ်ဆုံးလူတစ်ယောက်ဖြစ်တယ်လို့ရေးသားထားပါတယ်။အောက်တိုဘာလအတွင်းမြန်မာနေကြားဆောင်ရဲစခန်းကိုစီးနင်းတိုက်ခိုက်ပြီးတော့ရဲကိုယောက်ကိုတပ်ဖြတ်ကလက်နက်တွေလူယူသွားကြတဲ့သူတွေကိုစစ်တပ်ကလိုက်လံနှိမ်နှင်းရှာဖွေနေရကနေအကြမ်းဖက်မှုတွေစတင်ခဲ့တာပါ။ရိုဟင်ဂျာ6,600လောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြပြီးတော့အဲ့ဒီဒေသမှာနှိမ်မနှိမ့်ဆက်တပ်ဖြတ်မှုတွေဖြစ်ပွားနေရမှာ လူမျိုးတုံးတပ်ဖြတ်မှုအဆင့်ကိုရောက်နေပြီဆိုပြီးတော့နာဂျစ်ကပြောဆိုခဲ့တယ်လို့ဆိုပါတယ်မြန်မာအစိုးရကတော့ဒါဟာမှဟုတ်မှန်လောက်ကျန်ဖန်တီးတဲ့သတင်းတွေအခြေမင်းမရှိတဲ့သတင်းတွေဖြစ်တယ်လို့ပြောနေခဲ့တာပါမလေးရှားဝန်ကြီးချုပ်နာဂျစ်ဟာမြန်မာနိုင်ငံကိစ္စအကြောင်းပြပြီးတော့သူ့ရဲ့နိုင်ငံရေးအကျိုးမြတ်ရရှိဖို့ကြိုးပမ်းနေတာသာဖြစ်ပြီးအာဆီယံအဖွဲ့ကြီးရဲ့မူဝါဒသဘောထားကိုလည်းစန့်ကျင်ချိုးဖောက်နေတာဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောဆိုလိုက်တဲ့အကြောင်းရေးသားထားပါတယ်အပြည့်အစုံကိုကာတာနိုင်ငံတို့ပင်နီဆူလာသတင်းစာမှာဖတ်ရှုနေပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန် First အမေရိကန်ပြည်ထောင်စုအတွက်အရင်ဆုံးဦးစားပေးစဉ်းစားမဲ့မူဝါဒတွေကိုချမှတ်ကျင့်သုံးသွားမဲ့သဘောထားမျိုးသူ့ရဲ့ကြမ်းကြိမ်ပွဲမိန့်ခွန်းမှာထည့်ပြောသွားပါတယ်ဒါကြောင့်လည်းကမ္ဘာနိုင်ငံအသီးသီးမှာလှုပ်ခတ်မှုတွေရှိနေပြီးအမေရိကန်အစိုးရတည့်ရခြေလှမ်းတွေကိုအထူးသတိထားစောင့်ကြည့်နေကြပါတယ်မြန်မာနိုင်ငံလိုဒီမိုကရေစီကိုအခုမှအစာပြိုအခြေတည်နေရတဲ့နိုင်ငံတစ်ခုအနေနဲ့နိုင်ငံတကာရဲ့စောင့်ကြည့်ထောက်ခံအားပေးမှုအထူးသဖြင့်အမေရိကန်လိုကမ္ဘာဒီမိုကရေစီထိပ်တန်းနိုင်ငံကြီးရဲ့မပြတ်အာရုံစိုက်မှုလိုအပ်နေတဲ့အချိန်မှာအစိုးရတည့်ရအခုသဘောထားကတစုံလုံးအနေနဲ့ဘလောက်ထိရိုက်ခတ်လာနိုင်ကြီးရှိတယ်လို့ VOA သောရရှင်တွေကယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဒိုင်းရိုက်ဒီလိုင်းစီစဉ်မှာသုံးသက်ဆွေးနွေးကြည့်ရအောင်ပါဒီစီစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လည်းပို့ထားပေးလို့ရပါတယ် VIO ရဲ့ဖုန်းနံပါတ်က1239238999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
တရားလေးလမ်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးနားဆင်ရမယ့် American Style Indian အတုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လာလာတန်းကပို့ချပေးမှာဖြစ်ပါတယ်ရှင
်။ဒီကနေ့မင်းတင်ပြမယ် EDM အတုံးကတော့
Once in a Blue Moon
ဖြစ်ပါတယ်။စာလုံးပေါင်းကO N C E once ga the J I N N tema a de ku B L U E blue ga a pya yang M O O N moon ga la min so ro squai thung ye dai yai de be ga ro a pya yang la de ji mo di thong sin tit la da ga ro american pi taung su ye pi ne de ku phit de main pi ne shi le tama rue ye မိုးလီဝတ္တခမန်းကြီးလက်စွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လခွေနဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ဖြတ်သထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းသက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တယ်တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာတွေလေ့လာခဲ့ရတာဖြစ်ပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ် မြန်မာနိုင်ငံကအစိုးရကတင်သွင်းနိုင်တဲ့မော်ဒယ်နဲ့တင်သွင်းခွင့်ဆိုင်ရာပြဋ္ဌာန်းချက်အစ်စ်တွေကိုမကြာခင်ကပဲထုတ်ပြန်ခဲ့ပါတယ်။အစိုးရဆက်ဆက်မှာကတင်သွင်းခွင့်ဆိုင်ရာဥပဒေတွေကိုအကြိမ်ကြိမ်ပြောင်းလဲခဲ့တဲ့အပြင်အခွန်ကောက်ခံတဲ့နှုံနဲ့အခုထိမြန်မာနေဆဲဖြစ်တာကြောင့်ဈေးကွက်မတည်ငြိမ်မှုအပြင်ပြည်တွင်းကားဈေးကလည်းအဆမတန်မြန်မာလွန်းနေတယ်လို့ကားရောင်းဝယ်ရေးလုပ်နေသူတွေကပြောပါတယ်။မြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့ကားဈေးကွက်အခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကကားဝယ်ရောင်းလုပ်နေသူကိုမင်းမင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်ကပ္ပမီဒီကတော့သူတို့ကတော့မော်ဒယ်ကြီးရကတော့လောတဲ့တတ်မှတ်လိုက်ပြီပေါ့နော်ပြောင်းလဲလိုက်ပြီပေါ့ကျွန်တော်တို့နိုင်ငံမှာလည်းဘာဖြစ်လဲဆိုတော့အဓိကကဒီရင်းဝင်ဟောင်းပေါ့နော်30ကြာဖြတ်သိမ်းတဲ့ရင်းတွေရောဒီအစိုးရနိုင်ငံဒီကျွန်တော်တို့နိုင်ငံထုတ်တဲ့စက်မှုစုံတွေရောအဲ့ဒါတွေရောရှိတယ်ပေါ့အဲ့ဒီကောင်တွေကိုဖြတ်သိမ်းပြီးတော့အစားတို့တည်နေတာတခုပြီးတော့လူတူချင်းရဲ့ကြောက်ချင်းစီရဲ့ဟိုပေါ့နော်ကိုမပတ်စံရှိရင်စီနီပိုင်ကိုဆိုတဲ့ clip maker တခုအဲ့ဒါလေးရှိတယ်ကိုကအနည်းကတော့ကျွန်တော်တို့ကဒါကတော့ modern အမိန့်တွေရနေပြီးတော့ကျွန်တော်တို့ကတွန်းလို့ရတာပေါ့ဥမာ2000ချက်ကနေစပြီးတော့တွန်းလို့ရတာလေးရှိတယ်ဒီနေ့လည်းကြာတော့အစိုးရကဘာလို့တွေးချက်လိုက်လဲဆိုတော့ဟိုမော်တော်ရင်းနေရန်ကုန်မြို့မှာပေါ့နော်ကျွန်တော်ကလည်းများပြားနေတဲ့အတွက်ကြောင့်ဆိုတော့ modern ဒီဟို modern ကြီးရ modern တမတ်ချက်တွေကိုပေါ့အဲ့ကောင်တွေကဘာလို့လိုက်လဲဆိုတော့2011ကနေစတွန်းခိုင်းတယ်ကိုက
ဟုတ်ပြီ
။ဒီဝင်ကောင်းဆိုရင်လေ2011မော်ဒယ်ကနေ14ပေါ့နော်။ဦးလူလူချင်းရဲ့ free permit ဘဏ်အောက်ဖွင့်ရမယ်ဆိုရင်လေဒါက15ကနေ19ဒါကိုဘယ်မောက်တမျိုးလေးတွေပေးသွင်းတယ်။အဲအဲ့လိုမျိုးတွေပေါ့
။ခုထုတ်ပြန်လိုက်တဲ့ဥပဒေတွေဟာဘာဆိုမြန်မာနိုင်ငံမှာကျွန်တော်တို့ကြားဘူးတလို့ဆိုလို့ရှိရင်ကိုမင်းမင်းရဲ့ဟိုကားဒီတင်သွင်းခွင့်ဥပဒေကအဲ့ဒီနှစ်တေကန့်တတဲ့ကိစ္စတွေဘာတွေအကုန်ဒီကားနဲ့ပတ်သက်တဲ့ဒီဥပဒေတွေဟာမကြာခဏမျိုးမျိုးပြောင်းနေတတ်တော့ဒီအခုထွက်တဲ့ဥပဒေကရောဒီကားလုပ်ငန်းလုပ်နေကြတဲ့သူတွေကြားထဲမှာဒါအတီးဖြစ်ပြီးလို့ယူဆသလားဘာလို့ဆိုတော့ဟိုနောက်ခဏနေပြောင်းအောင်မလားဆိုတဲ့ဥစ္စာမျိုးပေါ့နော်ဒီဟိုရင်တမမနဲ့စောင့်ကြည့်နေတဲ့အနေအထားမျိုးလားဘယ်လိုများရှိပါလဲ
အခုကတော့ကေရန်တော့ဖြစ်ဖြစ်နေတာပေါ့ကိုကဘယ်လိုပြောမလဲမော်ဒယ်ကြီးကတမတ်ချက်ဟိုဘောထုတ်ပြန်လိုက်ပြီဆိုရင်သူနဲ့ကားနဲ့ပတ်သက်တဲ့အခွန်တန်ဖိုးကိုလည်းဟိုထုတ်ပြန်ပေးရမှာပေါ့နော်ကြေရအခုကကြာတော့ဘာဖြစ်လဲဆိုတော့မော်ဒယ်ကြီးရဲ့တက်မှတ်ချက်ကိုသူက2019အတွက်ဆိုပြီးတော့ထုတ်လိုက်တယ်ဒါပဲကျွန်တော်နိုင်ငံမှာဖြစ်တာကဘာဖြစ်လဲဆိုတော့တစ်နှစ်ပြီးတစ်နှစ်ကိုပြောင်းလဲပြီးထုတ်လုံနေတယ်ဒီဥပဒေလောကတစ်ခုထုတ်လိုက်တယ်ကွာဟို3နှစ်ဖြစ်မလား5နှစ်ဒီတက်တန်းသွားမလားအဲ့လိုမဟုတ်ဘူးတစ်နှစ်ကိုတစ်ခါလောက်ကိုဟိုအမျိုးမျိုးပြောင်းနေတယ်ဂျာထဲမှာသူတို့ဟိုကဖြစ်တယ်ဆိုရင်လည်းတစ်ခုခုကိုသူတို့ချက်ချင်းထုတ်ပြန်ပြီးတော့ပြောင်းလဲတယ်အခုကဘာဖြစ်နေလဲဆိုတော့ကျွန်တော်မော်ဒယ်ကြီးရဲ့တက်မှတ်လိုက်ပြီမဲ့ကျွန်တော်တို့ရဲ့ကားဟိုတင်သွင်းမှုကြားတဲ့အခွန်တန်ဖိုးတွေကကားရဲ့အခွန်တန်ဖိုးတွေကခုဒီကိုမတက်မှတ်သေးဘူးအဲ့လိုမျိုးဖြစ်နေတဲ့အခါကျတော့ဈေးကွက်မှာတော်တော်ကြီးကိုဟိုကြဲရိုက
်နိုင်ငံတကာမှာရှိတာကတော့ဒီမော်တော်ယာဉ်ဒဇင်းဆိုလို့ရှိရင်သူ့တန်ဖိုးအလိုက်တပေါ့500ခန်းလုံးဆို500ခန်းလုံး1000ခန်းလုံးဆို1000ခန်းလုံးသူတို့ကောက်တယ်ပေါ့နော်ကွန်ပီစီတစ်ခုကိုပေါ့မော်တော်ကားမရလို့မဟုတ်ဘူးဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုမျိုးရာခိုင်နှုန်းနဲ့သူအတိအကျကောက်တာအခုမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့အဲ့ဒါကြောင့်မို့လို့အဲ့လိုဖြစ်နေတာလား
အခုကအဲ့လိုမျိုးကသူကအဲ့ရာခိုင်နှုန်းကိုသူကမထုတ်ပြန်နေတာခင်ဗျဟိုဘယ်လိုပြောမလဲကျွန်တော်တို့နိုင်ငံမှာအခုလိုဥမာနိုင်ငံဥပါတော့အခုလိုနိုင်ငံမှာဆိုရင်ဥမာ360နဲ့ကားစီရမယ်တော့ဥမာပေါ့နော်ဟိုပါပေါ့ဒေါ်လာ6000နဲ့ကားစီဝယ်လို့ရအောင်မဒါမှမဟုတ်ဒေါ်လာ6000နဲ့ကားဝယ်လို့ရမယ်တခါတန်ဖိုးပဲဂျန်နက်တက်စ်ကဘာမှတိတ်ပြမမရှိဘူးကျွန်တော်ဒီမှာကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ကကာစန်ဂျူဒီဆိုတာရှိသေးတယ်ပြီးတော့ဒီမှာဟိုကညာနာဆိုတာရှိသေးတယ်အခွန်လေးကအမျိုးမျိုးပဲကားတဲ့တန်ဖိုးပုံမူတည်ပြီးတော့ပဲသူတို့ကောက်မလားဒါမှမဟုတ်ပဲဒီပြီးတော့နောက်ထပ်အဲ့ဒီအပြင်နောက်ထပ် plus ပေါ့နော်ဝင်ငွေကုန်ဆိုတာလည်းရှိသေးတယ်အဲ့တော့ကားတစ်စီးကကျွန်တော်တို့ကအမတိတ်တရားတဲ့တွင်းမဲ့ဟေ့ဆိုရင်တကယ်တမ်းကသူ့ရဲ့တန်ဖိုးရဲ့ဖုံးစားလောက်ကိုကျွန်တော်ကပေးနေရတယ်ခေါင်းတကယ်တမ်းကကျွန်တော်တို့ကဒီအိန္ဒိယနိုင်ငံတွေဆိုရင်တကယ်တမ်းကတိန့်5 60နဲ့စီးလို့ရနေတဲ့ကားတွေကိုကျွန်တော်တို့ဒီပမာဏနိုင်ငံမှာတိန့်200 300နဲ့ပေးစီးနေရတယ်အဲ့လိုဖြစ
်နောက်တစ်ခုကကျွန်တော်တို့ဟိုဒီအခုကားတွေတင်သွင်းခွင့်ဟိုးအရင်တော့ကပိတ်ထားရနေပြီးတော့ဟိုစစ်စိုးရလက်ထက်ကပိတ်ထားရနေပြီးတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာကားတင်သွင်းခွင့်ပါမစ်တွေချပစ်လိုက်တယ်ကားတွေတင်သွင်းကြတယ်ဆိုတော့ကားစေးတွေဝုန်းကနေကျသွားရောပေါ့နော်။နောက်အခုလဲစိုးစိုးကကျွန်တော်တို့အစမှာပြောခဲ့သလိုပါမစ်ကိစ္စတွေဟုတ်တယ်မဟုတ်ဘူး။ပါမစ်ကဟိုလိုဖြစ်မယ်ဒီလိုဖြစ်မယ်ဆိုတော့ဒီပါမစ်ဘလောင်းမလဲကိစ္စတွေကြောင့်ကားစေးတွေကအတက်အကျကျန်းနေတယ်ဆိုတာကဟုတ်လားဗျာ။အဲ့ဒီပါမစ်ကြောင့်မို့လို့အခုနောက်ပိုင်းမှာဖြစ်တဲ့
အားလုံးအဲ့ဒါလည်းဟုတ်ပါရဲ့ခင်ဗျာ။ဘာလို့လဲဆိုတော့တကယ်တမ်းကပေါ့နော်။ဘယ်ရင်စိုးကထုတ်ပြန်သွားတယ်ဆိုတော့ကျွန်တော်တို့ကဒီထုတ်ပြန်တဲ့ဥပဒေပေါ့နော်။2နှစ်ဖြစ်တယ်2နှစ်3နှစ်ဆိုတော့3နှစ်ကျွန်တော်တို့ကချက်သွားလို့ရတယ်အဆင်ပြေတယ်လေ။အဲ့လိုမျိုးအဲ့လိုဆိုကျွန်တော်တို့ကဥမာတစ်ခါကျသူတို့ထုတ်ပြန်လိုက်တဲ့ဥပဒေတွေကလည်းနောက်ကျတယ်ကွာလာပိုင်းနောက်ကျတယ်အဲ့လိုမျိုးဥမာတကယ်တည်းကြိုထွက်ရမှာပေါ့နော်ဥမာ2018ဆိုရင်တကယ်တည်း2019ကျွန်တော်တို့အော်တိုဘာဟိုစက်တင်ဘာအော်တိုဘာလို့ကျွန်တော်ပြင်ဆင်နေရတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဥကအရင်နှစ်အစိုးရကတော့2နှစ်ပြည့်ကျင်ညာထားတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းအစိုးရကကျတော့အခုဒီဥပဒေကတော့တစ်နှစ်ပဲဆက်သွားမှာ2နှစ်ပဲဆက်သွားမှလားမသိဘူးတကယ်တည်းကကျွန်တော်တို့ကလုတ်ဖို့ကင်ဖို့အတွက်ကဟို3နှစ်တန်ဒီ5နှစ်တန်ဒီ pass ပေးလိုက်ရင်တော့ကျွန်တော်တို့အဆင်ပြေနိုင်တာပေါ့နော်
ဟုတ်ကဲ့
အဲ့ဒါကြောင့်လည်းကားစစ်ကိုလည်းညင်သွားမှာပေါ့အခုကအကြာကတော့အတက်ကြာကတအားကျန်းနေတယ်အဲ့လိုဖြစ်နေတာပေါ့
အခုအတန်းဆိုရင်တော့ပြောမယ်ဆိုရင်တော့ဒါအစိုးရကိုလက်ညှိုးထောက်ပြစရာတွေကတော့အများကြီးရှိတာပေါ့အရင်အစိုးရဆက်ဆက်ကလည်းဒီဥပဒေတွေပြဋ္ဌာန်းခဲ့တယ်အခုလက်ရှိအစိုးရလည်းတန်းတန်းတလောက်ပြင်နေတယ်လို့ဆိုပေမဲ့လက်တွေ့မှာဘာမှအကောင့်တယ်ပေါ့တိတိပပပါပေါ့နော်လူထုအတွက်တကယ်အကျိုးရှိနိုင်တဲ့လူထုဈေးနှုန်းတက်တက်တာတာနဲ့ဝယ်စည်းလို့ရနိုင်တဲ့ဟာကိုအထောက်အကူပြုစေမယ့်ဥပဒေမျိုးကတော့ထွက်မလာသေးဘူးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါမယ်အဲ့လိုပြောလို့ရပါတယ်ဗျာဘာလို့လဲဆိုတော့ဒီအစိုးရဒါသာလားကိုကတော့လည်းချစ်ချစ်လည်းနေပြီးမဟုတ်ဘူးချစ်ချစ်လည်းနေပုံစားလို့တော့အဆင်မပြေဘူးပေါ့ဒါပေမဲ့ဘာတွေဖြစ်နေတာလဲဆိုတာကိုလည်းဒီတကယ်လည်းလူကွင်းစင်းလေးလာဖို့လိုတယ်လို့ဆိုတော့ကျွန်တော်ကသိနေပါတယ်ဘာလို့လဲဆိုတော့တကယ်အပေါ်ပိုင်းခေါင်းဆောင်တွေကဒီလိုပြောမယ်ပြောလို့ပြောပြီးမယ်အောက်ခြေကလည်းလိုက်ပြောင်းလိုက်ခြင်းမှာပြောင်းလိုက်မယ်ပေါ့
ကိုမင်းမင်းတို့လိုမျိုးဒီကားဈေးကွက်မှာရှိနေတဲ့ဟိုပါတော့ကားဈေးကွက်အကြောင်းတည်တဲ့လူတွေရဲ့အမြင်အရဆိုရင်ဒါမှမဟုတ်ကိုအချင်းချင်းကြမှာပြောမိတဲ့ပြောဆိုဆွေးနွေးကြတာများရှိသလားပေါ့နော်အဲ့ဒီအမြင်အရဆိုလို့ရှိရင်ကားဈေးကွက်တည်ငြိမ်သွားအောင်ကားဝယ်စီးတဲ့သူတွေအတွက်အဆင်ပြေအောင်အင်းကြီးနိုင်ငံနေလိုပဲဟိုတန်ရတန်ကြီးလေးပဲပေးပြီးစီးလို့ရနိုင်တဲ့အနေအထားဖြစ်အောင်ဆိုရင်အစိုးရအနေနဲ့ဘာတွေများလုပ်ပေးတယ်လို့မြင်လဲ
ကျွန်တော်တို့ကတော့ဖြစ်စေကြတော့အခုကလည်းအစိုးရကဘာဥထာထက်ကြနေလဲဆိုတော့ကျွန်တော်တို့ပြောတော့ COE ဆီဆာကောင်းတယ်ခေါ်မှာပေါ့အခုကစီမားတော့ COE ဆီဆာတော့ဟိုကလည်းဆယ်နှစ်ပေါ့ဒီမှာကားက2015ထုတ်ပြီးမြဲလေဒီ2019မှာရောင်းနေတယ်2019နဲ့စပြီးတော့ဒိတ်တက်သွားမှာကိုအဲ့လိုမျိုးပေါ့အဲ့လိုလည်းတို့ကဖော်မယ်လဲပြောတယ်ဆိုတော့ဥစွာကကျွန်တော်တို့ဒီပြင်မှာရှိနေတဲ့လူတွေကပြည်သူလူတွေကဒီအစိုးရကောလာဟာလာကိုပဲကျွန်တော်နားထောင်ပြီးတော့ဒူရောဒူရောပေါ့ဒီမှာတချို့တွေကကြောက်လန့်ပြီးရောင်းတော့လဲဈေးကွက်ကြီးကဝုန်းနဲ့ထုတ်ကြသွားအော်ဟိုဒီလိုလိုပြောင်းလဲမယ်ဟေ့ဆိုတော့လေအတင်းဝယ်လို့ရလိုက်တဲ့အခါကျတော့လေဒီပွက်ကြီးကထိုးတက်သွားပေါ့တကယ်တမ်းလည်းဒီကောလာဟလကမဖြစ်ဖြစ်ဘူးဆိုတာကလည်းဒီအစိုးရပေါ်မူတာပေါ့နော်တို့အတင်းဘက်ကလူတွေကနေပြီးတရေတောက်ကြပြီးထွက်လာတဲ့အခါကျတော့ကျွန်တော်မော်ရည်ကြီးရတယ်ပေါ့ထွက်လာတာတလောက်လောက်ရှိပြီအစိုးရမဟုတ်ဘူးလည်းမမြင်ဘူးမဟုတ်တယ်လည်းမမြင်ဘူးဘာလည်းမမြင်ဘူးတကယ်တမ်းထွက်လာတော့လေဒီကောလာဟလကြီးအဲ့ဒီအခါကျတော့လေကျွန်တော်တို့ဒီဘက်ကလူတွေကလည်းဒီလူတွေကလည်းဒီကောလာဟလကိုပဲဒီနေ့ကြီးတဲ့နာသာစားနေရတာပေါ့နော်
ဆောင်လိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှတစ်ချိန်အခုလိုအင်ကာနေ့မနေ့ပိုင်းမှတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အခုသုတဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရပါမယ်။အမေရိကန်ရဲ့45ရောက်မြောက်သမ္မတသစ်ဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားအစီအစဉ်ပြင်ဆင်မှုတွေအကြောင်းကိုဒီစပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှာကိုအောင်အောင်ကတင်ပြထားပါရစေ။
ဇန်နဝါရီ20ရက်နေ့မှာတော့45ရောက်မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ်စာကျင်းပပွဲကျင်းပပါရတယ်။တကယ်တော့သမ္မတသစ်ကျန်းသစ်စာကျင်းပပွဲရဲ့ဆက်ဆက်တဲ့အခမ်းအနားတွေကိုဇန်နဝါရီ19ရက်နေ့ကတည်းကစတင်ကျင်းပတာပါ။ကျန်းသစ်စာကျင်းပပွဲမတိုင်ခင်အမေရိကန်သမ္မတတွေဟာနိုင်ငံအတွက်အသက်ဆုံးလူခဲ့တဲ့စစ်တီဂူဘိတ်မန်တွေရှိရာဝါရှင်တန်ကနေမြစ်တစ်ဖက်ကမ်းဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သင်းကျိုင်းကိုတွားရောက်ပန်းဝေချအလေးပြုလေးရှိပါတယ်။
ရွေးကောက်ခံသမ္မတမစ္စတာထရမ့်လဲဇန်နဝါရီလ19ရက်နေ့မှာသူ့သမ္မတမိုက်ပန့်စ်နဲ့အတူလှရောက်ပန်းခွေချကာရဝပြုခဲ့ပါရယ်ညနေဖက်မှာတော့လင်ကွန်အမတ်တရဗိမာန်မှာကျင်းပတဲ့ Make America Great ဂီတဖျော်ဖြေပွဲကိုတက်ရောက်ပါရယ်ဒီကျူဆိုပွဲမှာရွေးကောက်ခံသမ္မတထရမ့်ဟာလူထုကိုပထမဆုံးအကြိမ်မိန့်ခွန်းပြောကြားခဲ့ပါရယ
် But we're going to make America great for all of our people everybody.
နိုင်ငံသားတိုင်းအတွက်ကြီးမြတ်တဲ့အမေရိကန်ပြည်အောင်စုဖြစ်အောင်အလုပ်ကြိုးကြိုးစားစားလုပ်ပြီးတိုင်းပြည်ကိုညံ့ညွတ်အောင်လုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။သိတ်ကောင်းတဲ့အခြေအနေတွေကိုအမေရိကန်ပြည်သူတွေတွေ့မြင်ကြလိမ့်မယ်လို့သမ္မတသစ်ကျန်းသစ်စာကျင်းပပွဲအကြိုးနေ့မှာမစ္စတာထရမ့်ကပြောသွားတာပါ။အမေရိကန်ပြည်အောင်စုမှာဘာတွေဖြစ်နေလဲဆိုတာကိုတစ်ကမ္ဘာလုံးကစောင့်ကြည့်နေကြတယ်လို့ဆိုပြီးကျန်းသစ်စာကျင်းပတဲ့အချိန်မိုးရွာရွာနေသားသားရာသီဥတုဘလို့ပဲဖြစ်ဖြစ်သူကတော့ဂရုမစိုက်ဘူးလို့လည်းပြောသွားပါတယ်။သမ္မတသစ်ကျန်းသစ်စာကျင်းပပွဲကိုအမေရိကန်ပြည်အောင်စုတဝိုင်းကမစ္စတာထရမ့်ကိုထောက်ခံသူတွေတက်ရောက်တာကြောင့်ဝါရှင်တန် DC မှာတော့လူစီကားနေပါတယ်။ဇန်နဝါရီ20ရက်နေ့ကျန်းသစ်စာကျင်းပပွဲကိုတော့အမေရိကန်အစိုးရထိပ်တန်းခေါင်းဆောင်တွေတက်ရောက်ကြပြီးရှင်ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ခဲ့သူဟီလာရီကလင်တန်လည်းတက်ရောက်ပါတယ်။
ဒါပေမဲ့လည်းဟောလိဝုဒ်ကအမှုပညာရှင်တွေကတော့ မစ္စတာထရမ့်ရဲ့ဖိတ်ကြားမှုကိုလက်မခံမဲနဲ့ဒီကျန်းသစ္စာကျင်းဆိုပွဲမှာတက်ရောက်ပြီးတချင်းဆိုဖျော်ဖြေတာမျိုးမလုပ်ကြပါဘူး။ဒါအပြင်ထင်ရှားတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်နဲ့တခြားဒါဇင်နဲ့ချီတဲ့လွှတ်တော်အမတ်တွေကလည်းကျန်းသစ္စာကျင်းဆိုပွဲကိုမတက်ရောက်ကြပါဘူး။ကျန်းသစ္စာကျင်းဆိုပွဲနောက်တည့်ရက်မှာတော့ Women March ဆန္ဒပြပွဲကျင်းပဖို့နိုင်ငံတော်အလုံးကအမျိုးသမီးတွေစီစဉ်ထားပါတယ်။လူ3000လောက်ပါမယ်လို့ခန့်မှန်းထားတာပါ။ကျမတို့ VOA ရုံတော့မှာစုရအဖြစ်သတ်မှတ်ထားပြီးတော့အမျိုးသမီးအမျိုးသားမရွေးပါဝင်ကြမှာပါ
။ကျန်းသက်စာကျင်းဆိုပွဲတက်ရောက်ဖို့အထူးနေရာတချို့ကိုတော့သက်ဆိုင်ရာနေမြေကလွတ်တော်အမှတ်ရုံးကနေမှာရှောက်ထားရပါတယ်။အဲ့လိုရှောက်ထားရမှာဘာကြောင့်အခုလိုကျန်းသက်စာကျင်းဆိုပွဲကိုတက်ရောက်ချင်တာလဲဆိုတာကိုတော့ရှင်းပြဖို့လိုပါတယ်။များသောအားဖြင့်တော့ဒီစေတနာဝန်ထမ်းလောက်ကိုင်းခဲ့ဘူးသူတွေနဲ့သက်ဆိုင်ရာနေမြေအစုအဖွဲ့ကိုစားပြုခေါင်းဆောင်တွေကိုတော့အထူးဦးစားပေးပြီးတော့လက်မှတ်ထုတ်ပေးပါတယ်။အဲ့လိုလက်မှတ်မရဘူးဆိုရင်လေဒီလွှတ်တော်ပင်မအစအဦးနောက်ဖက်မှာရှိတဲ့အမျိုးသားရည်မြင်တလျှောက်နေရာတွေမှာထောင်ထားတဲ့ LCD ရုပ်မြင်သံကြားဆက်တွေကတဆင်လဲကြည့်ရှုနိုင်ပါတယ
်တကယ်တော့အခုလို58ကြိမ်မြောက်အမေရိကန်သမ္မတသစ်ဂျန်သစ်စာကျင်းဆိုပွဲအတွက်ကြိုတင်ပြင်ဆင်မှုတွေစတင်လှုံ့ဆော်နေပြီဖြစ်ကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အကြီးအကဲဘိုချို့ Bradley Becker ကလွန်ခဲ့တဲ့တလလောက်ကတည်းကပြောထားတာပါကျန်းသစ်စာကျင်းဆိုပွဲကိုမြို့တော် Washington DC မှာကျင်းပချင်းတင်းရက်ချီတဲ့ပြည်သက်တွေလာရောက်มาဖြစ်တယ်လို့ကဘာတဝမ်းတန်းနဲ့ချီတဲ့လူတွေကလည်းရုပ်မြင်သံကြားကနေကြီးมาဖြစ်တဲ့အတွက်အလွန်ကြီးလေးတဲ့တာဝန်ဖြစ်တယ်လို့ဘိုချို့ဘက်ကာကပြောပါတယ
်55ဦးမြောက် American သမ္မတသစ် Donald Trump ကျန်းသစ်စာကျင်းဆိုပွဲကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးဒီဇင်ဘာလကအကျိုးရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုသူကအခုလိုရှင်းလင်းပြခဲ့တာပါပင်မလှတ်တော်နဲ့အမျိုးသားရည်မြင်တဝိုက်ကလွတ်လပ်ရေးကြောက်တိုင်းတခါဒီအမတ်တရလင်ကွန်ဘေးမန်စာရာတွေကိုပုံစံတူပြုလုပ်ပြီးတော့အစည်းအဝေးတွေကိုအသေးစိတ်ရှင်းပြခဲ့ပါတယ်။ကျန်းသက်စာကျင်းဆိုပွဲအတွက်လုံခြုံရေးကိုရဲတပ်ဖွဲ့ဝင်တွေနဲ့အတူအမျိုးသားအရန်တပ်ဖွဲ့ဝင်တွေကပါတာဝန်ယူသွားမှာပါ။1989ခုနှစ်ကစတင်ပြီးတော့အခုလိုကျန်းသက်စာကျင်းဆိုပွဲတွေမှာအမေရိကန်စစ်တပ်ဟာလုံခြုံရေးယူပေးလာခဲ့တာပါ
။အမေရိကန်နိုင်ငံရဲ့လောကမှာအကြီးအကျယ်ဆုံးအခမ်းအနားတစ်ခုဖြစ်တဲ့ကျန်းသက်စာကျင်းဆိုပွဲအတွက်ပြင်ဆင်နေရမှာတော့လွန်ခဲ့တဲ့သတင်းပတ်ထဲမှာစစ်မှုထမ်းတွေနဲ့ဝှစ်ဆုံပြေလေ့ကျင့်ခဲ့ကြပါရယ်အမေရိကန်ဒီမိုကရေစီစနစ်မှာအရေးပါလာတဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုအဖြစ်ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှနဲ့ချီပြင်ဆင်မှုတွေအကြီးအကျယ်လုပ်ခဲ့ရတာပါဒီထဲမှာတော့တာဝန်ကအနားယူရမဲ့သမ္မတနဲ့အသစ်တက်လာမဲ့သမ္မတတွေရဲ့လုံခြုံရေးအကာအကွယ်ပေးရေးလုပ်ငန်းတွေထိတ်ဆုံးကပါပါရယ်ကျန်းသစ်စာကျင်းဆိုပွဲအခမ်းအနားလုံခြုံရေးအတွက်ကိုတော့အမေရိကန်အထူးလုံခြုံရေး Secret Service ကကြီးကြပ်စီစဉ်နေတာပါ
လူ9000လောက်လာရောက်မယ်လို့ခန့်မှန်းထားတဲ့ကျန်းသက်စာကျင်းဆိုပွဲအတွက်လုံခြုံရေးအင်အား300လောက်ချထားခဲ့တာပါအထူးသဖြင့်ကျန်းသက်စာကျင်းဆိုပွဲလမ်းတစ်လျှောက်နေရာတော်တော်များများကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတာဝန်ယူဆောက်ရှောက်ပေးမှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနကတော့အများပြည်သူလုံခြုံရေးအထူးသဖြင့်ကတော့ရွေးကောက်ခံသမ္မတထရမ့်ကိုစန့်ကျင်နေကြတဲ့ဒီဆန္ဒပြသူတွေနဲ့ထိတ်တိတ်ပြဿနာမပေါ်အောင်ကာကွယ်ဖို့တာဝန်ယူထားပါတယ်
ကျန်းသစ်စာကျင်းဆိုတဲ့ဇန်နဝါရီလ20ရက်နေ့အတွက် Washington DC ကအလန်းတွေကိုပိတ်ထားပါတယ်။တချို့နေရာတွေဆိုဂျာရာပရီနဲ့အစောပိုင်းကတည်းကအလန်းတွေကိုစပြီးတော့ပိတ်ဆို့ထားပြီးကျန်းသစ်စာကျင်းဆိုတဲ့နေရာနဲ့နီးတဲ့ VOA ရုံးဘေးပတ်လည်အထိပါလုံခြုံရေးအတွက်အလန်းမေးမှာအကာအရန်တွေချထားပါတယ်
။ကဲဒီတစ်ခါတော့လုံခြုံရေးကိစ္စတွေတည်းမဟုတ်ဘဲနဲ့ Washington ကဒီစီးပွားရေးလုပ်ငန်းရှင်တွေရာလည်းပဲဒီ Washington ကိုလာရောက်ကြမဲ့သူတွေအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်နေလဲဆိုတာကိုဆက်ပြောပြအောင်မှနန်းလောင်ရေဝါရှင်တန် DC ကဒီဇိန်ခံဟိုတယ်တွေကအစားအမှတ်တရလက်ဆောင်ပစ္စည်းတွေရောင်းနေဆိုင်တွေအစုံအားလုံးဟာကြိုပြီးတော့ပြင်ဆင်နေကြပါတယ်ဝါရှင်တန်ရဲ့အကောင်းဆုံးစာရင်းဝင် Four Season Hotel မှာဆိုရင်ဒီကျန်းသစ္စာကျင်းစုပွဲသတင်းပတ်အတွင်းမှာဒီဈေးမြင့်ထားတဲ့ကြားမှာပဲအခန်းလုံးမကြံတော့ပဲအားလုံးကိုငှားခဲ့ရတယ်လို့ဆိုပါတယ်အထူးပြင်ဆင်ထားတဲ့အခန်းမျိုးဆိုရင်တော့တညကိုဒေါ်လာ16,000ထိပေးအားပြီးတပတ်ကိုအနည်းဆုံး4ရက်လောက်နေရမှာကြောင်း64,000လောက်ကုန်ကျနိုင်ပါတယ်။အဲဒီလိုလာရောက်တဲခိုကြသူတွေထဲမှာနိုင်ငံရေးပါတီနောက်ဒီစီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊တခြားကုန်သွယ်မှုလုပ်ငန်းကလူတွေလည်းပါပါတယ်ဗျ
။ဟိုတယ်ကနေစဉ်လက်ဆောင်ပစ္စည်းတွေပေးတဲ့အပြင်စာရေးကိရိယာထည့်နိုင်တဲ့ဘူလယ်လက်ဆောင်ပေးတယ်လေ။အဲ့ဒီဘူးပေါ်မှာတော့သမရစီးတစိုက်ကို24ကရက်ရွှေသားနဲ့ရိုက်နှိပ်ထားတာပါ။အခုလိုတန်ဖိုးကြီးပစ္စည်းလက်ဆောင်ရသူတွေရှိပေမဲ့လည်းတန်ဖိုးနဲ့တခြားလက်ဆောင်ပစ္စည်းတွေလည်းနေရာအတော်များများမှာဝယ်နိုင်ပါတယ်။ထရမ့်ပြောခဲ့တဲ့အမေရိကကိုပြန်ပြီးတော့အင်အားကောင်းလာအောင်လုပ်မယ်စာသားပါတဲ့အုပ်ထုပ်ကတော့ရောင်းအကောင်ဆုံးလို့လက်ဆောင်ပစ္စည်းရောင်းတဲ့ဆိုင်တွေကပြောတယ်လေ။စီးပွားရေးသမားတယောက်ဖြစ်တာကြောင့်စီးပွားရေးအကွက်ကောင်းတွေလည်းပုံမြင်ပြီးတော့နိုင်ငံအတွက်ပိုအကျိုးရှိလိမ့်မယ်လို့သူတို့ကမျှော်လင့်နေကြတာပါ။
ဇန်နဝါရီ20ရက်နေ့နေ့လည်းပဲကျန်းသစ်စာကြေညာပွဲပြီးမှာတော့သမ္မတဒေါ်နယ်ထရမ့်မှာဒီလွှတ်တော်ပင်မအဆောက်အဦးကနေအင်ပီရိုရှိယာကိုပန်ဆာဗေးနီးယားလမ်းတိုင်လမ်းလျှောက်သွားမှာဖြစ်ပြီးအဲ့ဒီနေရာတွေကစောင့်ကြုံနေသူတွေကိုလည်းနှုတ်ဆက်သွားပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတဆုံလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA အမေရိကန်တန်ရဲ့အင်ကာနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ IS အကြမ်းဖက်အုပ်စုရဲ့အရက်ဆက်ဆုံးတွေးဆနေတဲ့အဖွဲ့ဝင်တွေထဲမှာအချင်းချင်းအင်္ဂလိပ်လိုပြောဆိုဆက်သွယ်သူလက်တဆုပ်စာလောက်ရှိပါတယ်။လေးဦးပါဒီအဖွဲ့ကသူတို့ကိုသူတို့ရဲ့အင်္ဂလိပ်စကားလေးတန်းကိုလိုက်ပြီး The Beatles လို့နာမည်ပေးထားပြီးပြပတစားကန်တွေကိုကင်တွယ်ရသူတွေဖြစ်ပါတယ်။ဒီလူတွေဟာတာမန်အဆောင်တွေထဲအကျဉ်းသားတွေအပေါ်မှာပုံမူရက်ဆက်ကြပါတယ်။အစွန်းရောက်တဲ့နှိပ်စက်ညှဉ်းပန်းနည်းတွေကိုအသုံးပြုကြပါတယ်။ဒီကနေ့အထိသူတို့ခေါင်းဖြတ်တက်ခဲ့သူပေါင်းအနည်းဆုံး2ဒါဇင်မကရှိပြီးတော့ဒီတက်ပြတ်မှုတွေကိုဗီဒီယိုရိုက်ကူးအင်တာနက်ပေါ်မှာဖော်ပြခဲ့ကြပါတယ်။ Alexander Amon Cody ဟာလန်ဒန်မြို့မှာ1983ခုနှစ်ဒီဇင်ဘာလကမွေးဖွားခဲ့သူတဦးဖြစ်ပြီးဆယ်ကျော်သက်အရွယ်မှာအစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့သူဖြစ်ပါတယ်။ကိုတီဟာသူ့မတူရက်ဆက်တဲ့ညှဉ်းပန်းနည်းတွေကိုသုံးစွဲပြီးကွပ်မျက်သူလည်းဖြစ်ပါတယ်။ဒါပြင်ဗြိတိန်နိုင်ငံသားအများအပြားကိုသူတို့အကြမ်းဖက်အဖွဲ့တွေပါဝင်လာအောင်ဆွဲဆောင်ခဲ့တဲ့ IS တပ်သားတစ်စုဆောင်ပေးသူတဦးလည်းဖြစ်ပါတယ်။ဒီလိုအကြမ်းဖက်အဖွဲ့ရဲ့ထူးခြားတဲ့အဖွဲ့ဝင်တွေကိုအမေရိကန်ပြည်ထောင်စုကအခါအားလျော်စွာဘသူဘဝဆိုတာထုတ်ပြန်ပေးနေပါတယ်။အလက်ဇန္ဒားအင်မွန်ကိုရီဟာဒီစီးရင်းနဲ့မှာဖော်ပြခြင်းခံရသူတူဖြစ်ပါတယ်။ဒါကြောင့်အမေရိကန်နိုင်ငံသားရဲ့ဌာနကသူ့ရဲ့နာမည်ကို SDN အထူးပြစ်မှတ်ထားခံရသူစီးရင်းနဲ့မှာထည့်သွင်းထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလက်လက်မှီနိုင်တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုလည်းထိန်းချုပ်ထားပါတယ်။ဘယ်အမေရိကန်နိုင်ငံသားဘဲကုမ္ပဏီကမှကိုဒီနဲ့ဆက်သွယ်ရေးလုပ်ခွင့်မရှိပါဘူး။သူဟာအကြမ်းဖက်လုပ်ငန်းတွေမှာတက်ကြွစွာပါဝင်နေသူတဦးဖြစ်တယ်လို့လည်းနိုင်ငံတကာအတိုင်းအဝိုင်းမှာကြေညာထားပါတယ်။ဒီလိုတတ်မှတ်ခြင်းခံရတဲ့လူပုဂ္ဂိုလ်တွေအဖွဲ့တွေကိုအမေရိကန်ပြည်ထောင်စုအစိုးရနဲ့တခြားအစိုးရတွေကပါရှာဖွေစီစစ်ဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA အမေရိကန်တန်ရဲ့အင်ကာနစ်မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ခုမနက်ဖက်အစီအစဉ်ဆုံးမသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီသမ္မတတာဝန်ထမ်းဆောင်တဲ့ပထမဆုံးသတင်းပတ်အစမှာပဲသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ကိစ္စရပ်တော်တော်များများကိုဆောင်ရွက်နေပါတယ်။အမေရိကန်ပါဝင်ဒီနိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ Pacific ရဝတ်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကဲကနေပြီးတော့အမေရိကန်ကိုနှုတ်ထွက်ဖို့သမ္မတကဒီသမ္မတလုပ်ပိုင်ခွင့်အာဏာနဲ့ညွှန်ကြားခဲ့ပါတယ်။တခါပဋိသေဓဖြတ်ချမှုနဲ့ဒီကိစ္စဆဆိုင်ရာသတင်းအချက်လက်တွေပေးတဲ့နိုင်ငံကအဖွဲ့အစည်းတွေအတွက်ကိုအမေရိကန်အစိုးရကငွေချေးထောက်ပံ့နေတာတွေကိုတားမြစ်ထောက်ပံ့နေတာကိုဒီတားမြစ်တဲ့ဥပဒေပြန်လဲသတ်မှတ်ဖို့အတွက်ကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။တခါဒီရွေးကောက်ပွဲမဲဆွဲခြင်းမှာဂတိပြုထားတဲ့အတိုင်းအစိုးရအသုံးစရိတ်ရှုတ်ချဖို့အတွက်ကိုလည်းအစိုးရဝန်ထမ်းတစ်တွေခန့်အပ်မှုရပ်ဆိုင်ထားဖို့ကိုလည်းသမ္မတကအမိန့်ထုတ်ခဲ့ပါတယ်။ဒီအမေရိကန်နိုင်ငံသား၏ဝင်ကြီးသစ်အဖြစ်ခန့်အပ်ဖို့ဒေါ်နယ်ထရမ့်ရွေးချယ်ထားတဲ့သူကိုအထက်လွှတ်တော်နိုင်ငံသားဆက်ဆိုင်ကော်မတီကအတည်ပြုလိုက်ပါတယ်။ဒီနေ့လာနေတော့ကကြားနာမှုအတွင်းမှာရေနံတထေးကြီးဖြစ်တဲ့ Rex Tillerson ကိုထောက်ခံမဲ17မဲကန့်ကွက်မဲ10မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအထက်လွှတ်တော်တရက်လုံးရဲ့ထောက်ခံအတည်ပြုမှုရရှိဖို့ကိုတော့လိုအပ်ပါသေးတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆန်မေဟာအခုတောက်ကြနေကြလို့ရှိရင်ဝါရှင်တန်မြို့တော်မှာဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မစ်မေဟာသမ္မတထရမ့်ကိုပထမဆုံးလာရောက်တွေ့ဆုံတဲ့နိုင်ငံခြားခေါင်းဆောင်ဖြစ်မယ်လို့အင်ဂျီတော်ကပြောပါတယ်။ EU ဥရောပသမဂ္ဂတွေကနေထွက်ဖို့ပြင်ဆင်နေတဲ့ဗြိတိန်နဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုရရှိရေးကိစ္စတွေကိုအဓိကဦးစားပေးထားပြီးတော့ဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တခါဒီခီးစဉ်တွင်မှဗြိတိန်ဝန်ကြီးချုပ်ဟာဖိလစ်ဒက်ဖီယာမြို့မှာကျင်းပမဲ့ Republican လွှတ်တော်အမတ်တွေရဲ့နှစ်ပတ်လည်အလွတ်သဘောတွေ့ဆုံပွဲကိုတက်ရောက်ပြီးတော့လက်ရှိအာဏာရနိုင်ငံခေါင်းဆောင်တယောက်အနေနဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
။အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆောင်မဝေဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။
အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မခွားမျိုးပါ
This program has come to you from the Voice of America, Washington.